နှစ်ဦးကြည့်လိုက်တော့ဘာဖြစ်နေလဲအရွယ်သုံးပါအလုံးလွန်သွားကြလွန်သွားတော့ဘာနဲ့တူလဲလို့ဆိုတော့နေကာလအချင်းခံနေပူစင်းကပြင်းလာမြင်းနေနေတဲ့အိမ်ဘက်ကလေးတွေရှိတို့အိမ်ဘက်ကမှာကျန်းစားနေတဲ့အတောင်ကျိုးနေတဲ့ကျိုးကြံခန့်ကြီးတွေနဲ့သွားတူတယ်အတောင်ကလည်းကျိုးပြီအိမ်ဘက်ကလည်းမြေကခန့်တော့မငါးကလည်းမရှိတော့ဘူးတခြားလည်းမပြန့်နိုင်တော့ဘူးနော်ကျန်းမှန်ပြီးနေတဲ့ကျိုးကြံခန့်ကြီးတွေပမာဘုရားမှာဒီတိမောင်နှံနှစ်ဦးကိုဘုရားကတွေ့လို့တရားဟောတော်လဲကျွတ်တန်းဝင်နိုင်ပြီလားဝင်နိုင်တော့ဘူးသူတို့မှအာဟုရမရဖြစ်နေဒီဘုဒ္ဓကျောင်းလေးကိုကြည့်မယ်ဆိုရင်ပေါ့ဒကာကြီးတွေလောကနိတိကပြောတဲ့စကားတစ်ခုပါတယ်လေအလုံးနားလည်ပြီးနားတယ်နည်းနည်းစွန့်ကြည့်တယ်ပထမအယွေမှာပညာဆရာဒုတိယအယွေမှာစီးပွားဆရာတတိယအယွေချက်မှာဘာဝနာဆရာရမယ်တရားအထုတ်ရမယ်ဒီစကားလေးနားတယ်စွန့်နေတဲ့ပုဂ္ဂိုလ်ကငြင်းငြိမ်းရဲတဲ့တရားအထုတ်ရင်သိပြီးတော့မကြိုက်ကြဘူးအဲဒီတတိယအယွေမရောက်ခင်သေးသွားရင်မနဲ့လို့နော်တစ်ချက်ကိုကြည့်ပါဒီသုတ်တန်ကြောင့်ဒီမာဒနတရေသာသတိမောနနှစ်ဦးကြည့်ရင်ပထမအရွယ်မှာယဟန်နဲ့ဖြစ်နိုင်တဲ့စွမ်းအားရှိပြီပဲဒုတိယအရွယ်အကြတော့ဖြစ်သေးလားမဖြစ်နိုင်ရုပ်သွားတယ်တတိယအရွယ်ကြတော့ဘဂရကံလို့ပဲဖြစ်နေတဲ့စွမ်းအားရှိတော့အရွယ်သုံးပါးနဲ့လွန်လွန်သွားတော့သောတာပန်တော့ဖြစ်နေသေးလားမဖြစ်နိုင်တော့ဘူးဒါကြောင့်အရွယ်မလွန်မီလေးတဲ့တရားဆိုတာပုံမြတ်အထုတ်လို့ရတယ်အဲဒီတော့အရွယ်မလွန်မီအထုတ်တဲ့အပိုင်းမှာလဲပထမအရွယ်ဒီအကောင်းဆုံးဖြစ်ပါတယ်ပထမအရွယ်မှတည်ရှိတဲ့ပုဂ္ဂိုလ်တွေကသံဃာကြီးတစ်ယောက်ကိုဆက်ပြီးတော့ရှင်ဒီဘုရှိနေသေးတယ်တော့မဟုတ်မျောလင်းကျရှိနေသေးရင်လည်းဒီတရားအထုတ်ဆိုင်အပပိကြီးကတော့လွတ်အောင်အထုတ်နိုင်တဲ့အချိန်ရောက်ခဲ့ရင်တော့အပပိကြီးကအချင်းချင်းလွတ်သွားရင်ကိုယ့်အတွက်တင်းစံခန့်အမောတ္တတာမတော်ဘူးလားမှန်ပါတယ်အဘယ်သံဃာကြီးမှလွတ်တယ်ဆိုတဲ့အခွင့်အလမ်းဒီနေတဲ့အခွင့်အလမ်းမဟုတ်ပါဘူးသိကြဖို့ကောင်းတဲ့အပေပေးကြီးဆိုတာနော်မြင်မြင်ကိုယ်တွေ့နေရတဲ့ခွေးတွေစိတ်တည်နေတည်ကြည့်ပါတို့ရဲ့ဘောဟာဘယ်လိုနေရလဲလူတွေကစားကြည့်ပြီဆိုတာနဲ့ဖြစ်ဖြစ်ရိုက်ချက်ပြီးစားတယ်ခုကလည်းခွေးတောင်မှသိပြီးတော့မတတ်တာတော့ဘူးဟုတ်တယ်မလားငယ်ဖျားကခွေးသားစားမှပျောက်တယ်ဆိုတဲ့အယူဝါဒကပေါ်လာတယ်အဲဒီတော့အဲဒီလိုအယူဝါဒတွေကပေါ်လာတော့ခွေးတွေလည်းခုခါသိပ်ပြီးတော့မသက်တာတော့နော်ဒါကြောင့်ဘဝတစ်ခုမှာအပင်သံဃာမှာကျင်းလီနေရတဲ့ဘဝကတော့အမတန်ဆိုးသွမ်းတဲ့ဘဝတွေဖြစ်တော့ဒီလောက်တော့ဆင်းရဲတဲ့ဒုက္ခအတိဖြစ်နေတဲ့ဒီအပင်သံဃာဘေးကြီးမှာထုံဆောင်ကြဲတင်ပြိမဲ့တရားကောင်းတရားမြတ်တခုသင်္ချာရှိတယ်ဆိုရင်ဒီတရားမျိုးကိုရအောင်ယူထားဖို့သိမကောင်းဘူးလားသိကောင်းတယ်နော်တို့တော့ဘယ်လိုလဲဒီလိုတရားရတဲ့အပိုင်းမှာဘုနကမဟာဒနတတိယတို့ကဘာမျိုးစီထွတ်တဲ့နေတယ်လို့မိတော့သရဏမျိုးစီထွတ်တယ်ဝိဇ္ဇာမျိုးစီကအောင်မိတာပဲပထမအယွယ်မှာတည်းအင်းအတီထောင်သူဘောင်ကိုရှုံခေါ်ပြီးတဏှာဘောင်ဝင်ရောက်ပြီးပြန်ပြုတ်မယ်ဆိုရင်ယဟန္တာအရတ္တဖို့အတိဖြစ်နိုင်တဲ့အနာဂတ်အတိဖြစ်နိုင်တဲ့စွမ်းအားတွေတို့မှာရှိပြီးသားဝိဇ္ဇာမျိုးစီတွေလုံလောက်ပြီးသားလုံလောက်ပါလျက်နဲ့ဒါနာမျိုးစီအားကထုတ်တယ်ကြတဲ့အတွက်ဘုရားဆရာရှိတဲ့အရိယတော်ကောင်းတွေနဲ့အချင်းမီတွေ့အောင်ကြုံအောင်ဒီဒါနာမျိုးစီကအဖန်ကြီးမပေးဘူးအချင်းလွန်သွားမှဘုရားနဲ့လာတွေ့ရခမန်းကြီးရတာကတော့သူတို့အရင်ဆုံးကလွန်သွားတဲ့အချင်းလောက်မှမှဘုရားရှင်ဒီဇေတုံကျောင်းတိုင်ဒီဒီလေးစားအချင်းလောက်ဖြစ်ကောင်းဖြစ်နိုင်မယ်လို့ခမန်းရဒီလိုအချင်းလွန်သွားခြင်းဒီဘာကြောင့်လဲဒါနာမျိုးစီမအောင်မြင်လို့ပဲနောက်တစ်ခုဝိဇ္ဇာမျိုးစီမအောင်မြင်ဘူးသရဏမျိုးစီကတော့အောင်မြင်တယ်ဒီလိုပုဂ္ဂိုလ်တွေလည်းတရားသူတရားများမရနိုင်ဘူးအဲဒီတော့သရဏမျိုးစီကအောင်မြင်ပြီးတော့ဝိဇ္ဇာမျိုးစီမအောင်မြင်တာနဲ့ပတ်သက်လို့လည်းဒီလိုဘုရားကသူ့ရဲ့ပါရမီဒီပဏီမှာဘုသူ့ကိုပုံစံထုတ်ပြထားတယ်လို့မြင်ရင်တော့သစ္စကပရပိုင်ကြီးကိုပုံစံထုတ်ပြထားပါတယ်ဘုရားရှင်ကသစ္စကပရပိုင်ကိုခန္ဓာငါးပါးရုပ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာငါးပါးဒီအနတ္တဖြစ်တယ်လို့ရှင်းလျက်လက်စွာသောသုတ္တန်ကြီးနှစ်ခုဟောပြီးတော့ရှင်းပြောင်းပေးပါတယ်နော်သူကအတ္တဖြစ်တယ်လို့ပြောခြင်းနဲ့လာပြီးဝါဒပြန်တယ်သုလသစ္စကသုတ္တန်မဟာသစ္စကသုတ္တန်လို့ခေါ်ဆိုအပ်တဲ့ တော့စီရိယလာဇောတော့သုဒ္ဓါတိနှစ်ခုကိုဟောပြီးပြီမဲ့လို့နောက်ဆုံးဒဏ္ဍကုံတော်တည်မသွားဘူးကျွတ်တန်းလည်းမဝင်ပြဘူးရဏဂုံတော်မကြီးတဲ့ကျွတ်တန်းမဝင်နိုင်တဲ့ဒီပုဂ္ဂိုလ်မျိုးတဦးကိုဘုရားရှင်ဒီဘက်ကြောင့်အမတန်စီရိယတဲ့သုဒ္ဓါတိနှစ်ခုဟောပြီးရတယ်လို့မင်းရင်တော့ဝါဒနာပါတိတန်ခွေအလုံးကဟောပြီးရတယ်ကောင်းနေတဲ့ဒီဝါဒနာပါတိတန်ခွေလေးတွေကသူ့ထံကပ်ပါသွားခဲ့ရင်နောနိချင်းကမာတိတံဝေကသူ့အတွက်အရတ္တဖို့ရဖို့ရဥပနိတိယအကြောင်းအထောက်ပံ့နေဖြစ်နေမယ်ဆိုတော့ဘုရားရှင်ကအကျိုးတင်ပြီးမြင်ထားကိုချင်းကမာအရတ္တမေအရတ္တဖို့တိုင်အောင်သစ္စာလေးပါးတရားကိုသွင်းဖို့မသိသေးပေမဲ့လို့နောက်တစ်ချိန်ပြီးဖို့အကြောင်းဖြစ်တယ်ဆိုတော့ကိုတော့ဘုရားရှင်ကအကျိုးတင်မြင်ထားတဲ့အတွက်ဒီလိုအပြမန်းခံပြီးဘုရားဟောပေးနေခြင်းဖြစ်တယ်ဟောပေးလိုက်တဲ့အတွက်ဘာထူးလဲဆိုတော့ဘုရားရှင်ပြိဋိဘံသန္တတော်မူပြီးတဲ့နောက်နေပေါင်း၄၀၀ခန့်ဝန်းကျင်လောက်အကြာပေါ့နော်ဒီဟိုကျွတ်မှာမဟာကာလဗုဒ္ဓရတိတမထေရဆိုပြီးတော့ယန္တာမထေရမြတ်ကြီးတို့ကလာဖြစ်သွားပါတယ်သာသနာပြုလိုက်တဲ့ဘုရားရှင်ပွင့်ထွန်းတော်မူခြင်းအခါကကြဲ့သို့နော်တခန္တနာကြီးကြီးကျယ်ကျယ်ဖြင့်သာသနာပြုတော်တယ်လို့ဒီလိုထုံးကြည့်ရှိဒီသစ္စာကပြပကြီးရဲ့ထုံးကိုကြည့်လိုက်တော့သရဏမျိုးစီအောင်မြင်တဲ့အတွက်ဘုရားရှင်နဲ့အချိန်မီလာပြီးတွေ့ရသို့တော်လေဝိဇ္ဇာမျိုးကြီးကမောင်မြင်တဲ့အတွက်ဘုရားရှင်ကခန္ဓာ၅ပါးကိုအနတ္တလို့ဟောတော်လေသူကအတ္တဘာပဲလို့ဒုက္ခံပြီးလည်းညင်းနေသေးတယ်နော်ဘုရားရှင်ရဲ့အနတ္တဘာဒကိုခံယူနိုင်တဲ့စွမ်းအားရှိသလားမရှိဘူးမရှိပေမဲ့လို့သူ့မှာထူးခြားချက်တစ်ခုဖြစ်သွားဘာထူးခြားချက်ဘုရားရှင်ကဒီခန္ဓာ၅ပါးကိုအနတ္တလို့ဟောလိုက်တဲ့အခါမှာစိတ်ထဲကတော့တော်တော်လေးသဘောကျသွားနှုတ်ကတည်းကထုတ်ပြီးဝန်ခံဖို့အမြဲတမ်းဝင်လေနေပြီမဲ့လို့စိတ်ထဲမှာတော့တော်တော်လေးနှစ်ချိုက်သွားတယ်။အဲဒီစိတ်ထဲကသဘောကျသွားခြင်းဒီပင်ရင်သူ့အတွက်ဝါဒနာပါဠိတန်ခွေမျိုးစေ့ဆောင်တစ်ခုဖြစ်သွားတယ်။ဒါကြောင့်ဘာဝကပါရမီဉာဏ်အရာမှာသရဏမျိုးစေ့ကောင်းဝိဇ္ဇာမျိုးစေ့ကောင်းဆိုတဲ့မျိုးစေ့ကောင်းနှစ်ခုရှိဖို့မလိုဘူးလား။လိုတယ်။အဲဒါဒီနေ့ဒီကကြီးဒီလူမကြီးတရားနဲ့ပြည့်တတ်တဲ့အလုံးပဲ။ဒီဘောမှာပဲညာဘုံဉာဏ်ရခြင်းလည်းရဖို့မရတော့လဲ။ဒီသရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းတွေကိုထူထောင်နေတဲ့အတွက်နောက်ဘဝတစ်ခုမှာမညံဖုန်ညာနိဗ္ဗာန်ကိုရခြင်းရဲ့အကြောင်းအထောက်ပံ့တော့ကောင်းကောင်းကြီးဖြစ်မသွားနိုင်ဘူးလားဖြစ်သွားနိုင်တယ်အရှုံးထွက်မလားမထွက်ပါဘူးဒါကြောင့်ဦးဇင်းတို့သရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းတွေကိုရအောင်တော့အကျိုးစားအထောက်ကိုလိုအပ်ပါတယ်နော်ကဲဒီတော့ခုပြောနေတာကဘာကနေစပြီးအခြေခံပြီးပြောခဲ့တာလဲဟောမေခွန်းတစ်ခုသက္ကာယဒိဋ္ဌိဖြစ်ဖို့သက္ကာယဒိဋ္ဌိမဖြစ်ဖို့ချုပ်ဖို့နော်အဲ့ဒီအနေနဲ့ခြေခံပြီးတော့နောက်ဆုံးမဂ်ကင်ခြေပတ်ဗာလဲလို့မေးလိုက်တော့မဂ်ကင်ခြေပတ်ကိုပြန်ပြီးတော့ဓမ္မဒိဋ္ဌိထေရီမကပြန်ပြီးဖြေပြတယ်ဖြေပြပြီးတဲ့နောက်မှာဒီမဂ်ကင်ခြေပတ်ဒီသင်္ခတလားအသင်္ခတလားဆိုပြီးတော့ပြန်ပြီးတော့မေခွန်းတစ်ခုဖြတ်ပြီးမေးတယ်နော်အဲ့ဒီအချိန်ခါမှာဝိသခာဒါယကကြီးကိုဓမ္မဒိဏသီရိမကဘယ်လိုပြန်ဖြေလဲအရိယောခောအာဟုသောဝိသခာအထင်ကြီးကောမေကောအသင်္ခတောအာဟုသောဝိသခာဒါယကဝိသခာအရိယောအထင်ကြီးကောမေကောအရိယာဘုရားဆန်ကြီးသောအရိယသောကောင်းသောယဖြူစင်မြင့်မြတ်တဲ့အင်္ဂါ၈ပါးနှင့်ပြည့်စုံနေတဲ့မဂ်ကင်တရားဒီကအသင်္ခတောပြုပြင်ပေးအပ်တဲ့အသင်္ခတအတရားပါပေသည်အကြောင်းတရားတွေပေါ့သူပြုမြင်မှဖြစ်ပေါ်လာတဲ့သင်္ခတတရားဖြစ်တယ်လို့ပြန်ပြီးတော့ဖြေထားဒါကြောင့်ဘာသင်္ခတလဲလို့မေးတော့မာဝကပါရမီညာအတွက်ွက်ပြီးပြောရင်တော့အတိတ်ကသိပုထားတဲ့ဝိဇ္ဇာမျိုးစီကောင်းသရဏမျိုးစီကောင်းလို့ခေါ်ဆိုအပ်တဲ့အကြောင်းတူသင်္ခတနော်အကြောင်းတူရှိရမယ်အနိက္ခဆုံးအကြောင်းကတော့ခုနကဘာတွေလဲဝိပဿနာဉာဏ်ပေါ့နော်ဘုရားခေါ်သူတိမဓမ္မတိတိဉာဏပိဿာနိဗ္ဗာန်ဉာဏဆိုတဲ့အတိုင်းနော်ဝိပါဒနာဉာဏ်ကအနည်းဆုံးအကြောင်းတရားဝိတဲ့အကြောင်းတွေကသရဏမျိုးစီကောဝိဇ္ဇာမျိုးစီကောအဲ့ဒီအကြောင်းတရားတွေတော့ပေါင်းစုပြုပြင်ပေးမှဒီအရိယာအရိယာတို့ရဲ့ဖြူစင်မြင့်မြတ်နေတဲ့မဂ်ကိရှင်ပတ်တရားပေါ်လာမယ်နော်အကြောင်းမရှိဘဲနဲ့ဒီမဂ်ကိတရားတွေဖြစ်ပေါ်လာတာဟုတ်လားမဟုတ်ဘူးအကြောင်းရှိမှအတားရင်ဒီမဂ်ကင်တရားမဂ်ကင်ရှင်ပါအကျင့်မြတ်တရားကဖြစ်ပေါ်လာတယ်။ဒါကြောင့် မဂ္ဂင်ရှင်ပါအကျင့်မြတ်တရားကိုသင်္ခတတရားပဲဆိုပြီးတော့ပြန်ဖြေထားနော်နောက်တစ်ခုအဲ့ဒီလိုသင်္ခတလို့ဖြေပြီးတဲ့အချိန်ခါကျတော့နောင်မေးခွန်းတစ်ခုကိုဆက်ပြီးမေးတယ်အရိယေနလူကောအယေအထင်ကြီးတဲ့နမဂ္ဂင်နာတယောခန္ဓာသင်္ကိတဥဒ္ဓဟူတိခန္ဓာဟိအရိယောအထင်ကြီးသောမေကောသင်္ကိတာတိအယေရှင်မအရိယမြတ်သောအထင်ကြီးအထင်ကြီးကိန္နာအင်္ဂါရှင်ပါနှင့်ပြည့်စုံသောမဂ္ဂင်နာမဂ္ဂင်ဖြင့်တယောသုံးပါးကုန်သောခန္ဓာသီလခန္ဓာသမာဓိခန္ဓာပြဉ္ဉေခန္ဓာဟုခေါ်ဆိုရတဲ့ခန္ဓာသုံးပါးတို့ကိုသင်္ကိတံလူကောပေါင်းယူအပ်ပါကုန်သလောဥဒ္ဓဟုထို့သို့မဟုတ်ဒီခန္ဓာဟိသီလခန္ဓာသမာဓိခန္ဓာပြဉ္ဉာခန္ဓာအတိဟူသောခန္ဓာသုံးပါးတို့ဖြင့်အရိယဖြူခြင်းမြင်များသောအခြင်းအရာကိုအင်္ဂါ၈ပါးဖြင့်ပြည့်စုံသောမေကောမကင်ကိုသင်္ကိတောနုခောကောင်း၍ယူအပ်ပါသလိုဤသည့်ဤသို့မေးမြန်းလိုက်လေပြီ။နောက်မေးခွန်းတစ်ခုမကင်၈ပါးဖြင့်ခန္ဓာသုံးပါးကိုပေါင်းယူရလားသို့မဟုတ်ခန္ဓာသုံးပါးဖြင့်မကင်၈ပါးကိုပေါင်းယူရလားလို့ဒီလိုမေးခွန်းမေးတယ်ဒီမှန်ခန္ဓာဆိုတာကတော့ဂုံကျေးဇူးကိုပြောတာနော်။သီလခန္ဓာသီလဂုံကျေးဇူးအစုသမာဓိခန္ဓာသမာဓိဂုံကျေးဇူးအစုပညာခန္ဓာပညာဂုံကျေးဇူးအစုအဲဒီတော့မဂ္ဂင်၈ပါးမှာသီလရဲ့သမာဓိရဲ့ပညာရဲ့ပေါင်းလိုက်တော့ခန္ဓာဘယ်နှမျိုးရှိလဲ ?3 မျိုး။အဲဒီခန္ဓာ3မျိုးကိုမဂ္ဂင်၈ပါးနဲ့ခန္ဓာ၃ပါးကိုရည်တွေ့ယူရတာလားအပေါင်းဆုံးပြီးရည်တွေ့ရတာလားသို့မဟုတ်ခန္ဓာ၃ပါးဖြင့်မဂ္ဂင်၈ပါးကိုအပေါင်းဆုံးပြီးရည်တွေ့ရတာလားလို့ဒီမျိုးကိုမေးတယ်။အဲဒီလိုမေးလိုက်တဲ့အချိန်ခါမှာဓမ္မဒိဏသီရိမကဘယ်လိုပြန်ဖြေလဲ။အာဟုသောဝိသခနာခောအာဟုသောဝိသခအရိယေနအထင်ကြီးကေနမဂ္ဂင်တယောခန္ဓာတင်ဟိတာတိသခောအာဟုသောဝိသခခန္ဓာတိအရိယောအထင်ကြီးကောမေကောတင်ဟိတောအောင်သောဝိသကတေကဝိသကအရိယနာခြင်းဒီပင်နာမဂ္ဂင်နာအရိယတို့ဤပြည့်စုံမြတ်တဲ့မဂ္ဂင်ရှိသောဖြင့်တယောခန္ဓာသုံးပါးကုန်သောခန္ဓာတို့ကိုတင်ဒီတာနခောတင်ဒီတာပေါင်းကြုံရတဲ့အဓိကမဟုတ်ပါဘူး။အောင်သောဝိသကတေကဝိသကတိသခောခန္ဓာဟိသုံးမျိုးကုန်သောခန္ဓာတို့ဖြင့်အရိယအထင်ကြီးကောမကောမဂ္ဂင်၈ပါးအကျင့်များတရားကိုသင်္ကေတကောင်းရရတဲ့အပ္ပါဤဒီလိုပြန်ဖြေတယ်။အဲ့ဒီအပြင်းနဲ့ပတ်သက်ပြီးအထက်ကရကတော့ရှင်းလင်းထားနော်။ဘယ်လိုရှင်းလင်းထားလဲဆိုတော့ယတမမေကောတပရိသောတယောခန္ဓာနာပရိနိဗ္ဗရေတာတတ္တမအယံတပရိသတ္တနဂရဝိယအရိစေနနိဗ္ဗရေတေဟိဒီခဏိသင်္ကေတော။ဘာပြောလဲ။မဂ္ဂင်၈ပါးဆိုတာကတပရိသသူကနည်းနည်းလက်ချင်းအကျွဲ့အကြံရှိတဲ့တရားနော်တယောခန္ဓာနိဗ္ဗရေတာခန္ဓာ၃ပါးသီလခန္ဓာသမာဓိခန္ဓာပညာခန္ဓာသီလဂုဏ်ကျေးဇူးသမာဓိဂုဏ်ကျေးဇူးပညာဂုဏ်ကျေးဇူးဆိုတာသူတို့ကအရာကျဲတယ်ဒါကြောင့်သူကမဂ္ဂင်၈ပါးဆိုတာကဒိဋ္ဌိရေတာလာဖြစ်နေတဲ့အတွက်နော်မဂ္ဂင်၈ပါးကဘာနဲ့တူလဲမြို့နဲ့တူတယ်သီလခန္ဓာသမာဓိခန္ဓာပညာခန္ဓာလို့ခေါ်ဆိုအပ်တဲ့ခန္ဓာ၃ပါးကတိုင်းပြင်းနဲ့တူတယ်ဒီတော့မော်လမြိုင်မြို့ဒီမြန်မာပြည်ထဲမှာပါဝင်နေမြန်မာပြည်ဟာမော်လမြိုင်လားလို့မေးရင်တော့မြန်မာပြည်ဟာမော်လမြိုင်လားလို့မေးရင်တော့မော်လမြိုင်ဒီမြန်မာပြည်ရဲ့အစိတ်အပိုင်းတစ်ခုပဲလို့ဒီလိုပြန်ပြီးတော့ဖြေရနော်အဲ့ဒီပုံစံလိုပဲမဂ္ဂင်ရှင်ဘုရားကနည်းနည်းအရာကျင်းတယ်ဒီလခန္ဓာတမာဟိခန္ဓာပြဉ္ဇခန္ဓာခေါ်ဆိုအပ်တဲ့ခန္ဓာ၃ပါးကအရာကျဲတယ်။ဒါကြောင့်မဂ္ဂင်၈ပါးကိုခန္ဓာ၃ပါးထဲမှာသာပေါင်းပြီးရည်တော့ခန္ဓာ၃ပါးကမဂ္ဂင်၈ပါးထဲမှာပေါင်းပြီးရည်တဲ့အရာမျိုးမဟုတ်ဘူးလို့ဒီလိုပြန်ဖြေတာနော်။အဲဒါဒီပုံစံတိုင်းပဲတထသံဃာဝါစာတယောတယောသီလမေဝတတ္တမတိတသတိတောသံဒီလခန္ဓာနဲ့တင်ဏိတာမမဝါစာတမ္မကမ္မန္တတမ္မအာဇီဝဒီ၃ပါးအဲ့ဒီ၃ပါးကတော့သဇာတိတောတိလက်ခန္ဒီနဲ့အမြင်ကြည့်တာပင်ကိုယ်သဘောကမိမိတို့ပင်ကိုယ်သဘောအတိုင်းဇာတိသဘောအတိုင်းအပြင်သူတို့ကတိလက်ခွန်ကျေးဇူးနဲ့မှဆက်ပြီးတော့ရည်တွေ့ရတယ်။ဒီလိုရည်တွေ့ရတယ်ဆိုရင်တမ္မဝါစာတမ္မကမ္မန္တတမ္မအာဇီဝဒီတိလက်ဟာသာသနာတော်မှာကြည့်ရမယ်တိလက်ဟာဒီတမ္မဝါစာတမ္မကမ္မန္တတမ္မအာဇီဝသုံးခုပဲရှိပါသလားလို့မေးရင်တော့မဟုတ်သေးဘူးတိလက်ကသိပြီးတော့ပြန်ပြန်ရပါနော် ညာတော်ရေးဆိုခြင်းပညာတော်မူတဲ့သိခာဘုရားဂရေ9000ကျော်ရှိတယ်လို့အဆိုရှိနော်ဒါပေမဲ့အဲ့ဒီဂရေ9000ကျော်သိခာဘုရားဒီမှာဒီတမ္မဝကတမ္မကမ္မတတမ္မအာဇီဝသုတ္တသီလကျင့်စီသည်အစိအပိုင်းတစ်ခုဖြစ်မြမမိထဲမှာမောလမြိုင်ဒီအစိအပိုင်းတစ်ခုဖြစ်တယ်လို့နော်နမဝါဒသမံသမန္တသမအာဇီဝသောတဲ့သီလဖြင့်သုံးပါးသည်သီလကျင့်စဉ်ကိုကျေးဇူးတွေထဲမှာသီလဂုဏ်ကျေးဇူးတို့ရဲ့အောက်ဆွဲအသိပိုင်းတစ်ခုမှတ်တာဖြစ်တယ်နော်အဲနောက်တစ်ခုကိဉ္စာပိဟိပါဠိယနောက်တစ်ခုကဘာလဲသမဝေမာတိသုပ္ပန္နတိသုသမာတိအတ္တနောသမထာယအာရမဏိဧကကဘာဝိနာအပိတုဏ္ဍေခောတိဝိရိယပါဏပကကိစ္စတာရင်တိတတိယသအပိလာပဏကိစ္စတာရင်တိယလတ္တပကရောဟုတ်တော်ဝတ္တကောတိနာမဝယမတိတုပဏတိတုသမ္မဝယမအစရှိတဲ့သုံးပါးသောမခင်တို့၌သမ္မဝယမနာမတတိသမ္မသမာတိအဲ့ဒီမခင်သုံးပါးသမာတိသမာတိတိသမာတိသမ္မသမာတိမခင်တိအတ္တနာဓမ္မတယမိမိရဲ့ဓမ္မတာအလျောက်အာရမဏိအာယုံ၌ဧကကဘာဝေနတင်းကြီးသည့်အဖြစ်ဖြင့်အပေတုံကရောက်၍နေခြင်းခန္ဓာတကောတိမစွမ်းနိုင်၏မမာတိတခုတည်းကဒီအာယုံမိမိချက်ထားတဲ့အာယုံပေါ့ခုဓာလိဘာရှိနေတဲ့ပုဂ္ဂိုလ်ကဓာလိဘာအာယုံအာနာပါနရှိနေတဲ့ပုဂ္ဂိုလ်ကအာနာပါနအာယုံဒီအာနာပါနမနပရိဘကနမိဘောဂိယနေတိပရိဘကနမိအာယုံပေါ့ကတိုင်းရှိနေတဲ့ပုဂ္ဂိုလ်ကကတိုင်းအာယုံပေါ့ဝိပါဒနာရှိနေတဲ့ပုဂ္ဂိုလ်ကလည်းယုံနာအာယုံပေါ့အဲ့ဒီအာယုံပေါ်၌သမာဓိသည်မိမိရဲ့ဓမ္မတာအလျောက်ဒီဒီကြီးကြီးနဲ့ကပ်ပြီးတည်နေဖို့ဆိုတာမဖြစ်နိုင်ဘူးဝိရိယပါဏဘက်ကကိစ္စတာတည်းဝိရိယဝိရိယကဘက်ကကိစ္စချင်းမြောက်ပင်ချင်းလုပ်ငန်းကိစ္စကိုတာတည်းတည်းကြီးကြီးစေတဲ့ဒီရှိတော့တတိယသတတိကအလဲပဲအဘိလာပနာကိစ္စဘုရောင်ကဲ့သို့မပေါ်စီပဲကြောက်ပြားကဲ့သို့နိမ့်ညွတ်စေခြင်းလုပ်ငန်းကိစ္စကိုတာရင်တိယပြည့်စည်စေနိုင်ခဲ့သည်ဖြစ်သောလတ္တုပကရောယအသောယေစုဥပကရရှိသည်ဟုတ်တော်ဖြစ်လေတကောတိစွမ်းနိုင်၏။ဘာစွမ်းနိုင်လဲ။အာရမဏိအာယုန်နှင့်ဧကကဘာဝေနတိကြီးသည့်အဖြစ်ဖြင့်အဘိတုံကဲ့၍တည်နေခြင်းကတကောတိစွမ်းနိုင်၏။ဝရိယလေးကလည်းအောက်ကနေပြီးတော့ဒီစိတ်ကိုချင်းမြောက်ခံပြရသူယောဂီတွေလျှောက်ကြတယ်ထိုင်ပြီးလို့ရှိရင်နိုင်ဝဲတော့စိတ်ကလေးကငြင်းပြီးကပ်နေတယ်နောက်ဘက်ကျထိုင်လို့မကောင်းတော့ဘာဖြစ်သွားတာလဲဟမ်ဘာဖြစ်သွားတာဝရိယရဲ့စိတ်အခြင်းကိုချင်းမြောက်ထားတဲ့အာချင်းပင့်ထားတဲ့အာကကြော့သွားတယ်ဝရိယကြော့သွားတယ်ဒီတတိကဝရိယကြော့တာလည်းရှိတခါတည်းထိုင်လို့မကောင်းပါဘူးလေပူလှပါတယ်ဘုံကြီးလည်းမရှိဘူးလေတူပါတယ်ဆိုအပြင်ထွက်ပြီးထိုင်တယ်ဟုတ်တယ်ဟုတ်လားဘုံသွားဒီသွားသွားလိုက်ကာယကဝရိယလည်းညော့သွားတယ်စေတသိကဝရိယကလည်းညော့သွားတယ်အဲဒီလိုညော့သွားပြီဆိုလို့ရှိရင်ဒီအာယုံမှတည်ကြည်နိုင်တယ်ဆိုအားရှိလားမရှိဘူးဝရိယကလည်းဒီစိတ်အစဉ်လေးကိုမိမိသတ်မှတ်ထားတဲ့အာယုံကနေရှော့ကြမတော့အောင်ဆန်းပြီးပေးထားတယ်အောက်ကနေချင်းမြောက်ပေးထားတယ်နောက်တစ်ခုတတိတတိကလည်းမိမိရှုမှတ်သုံးသပ်နေတဲ့အာယုံပေါ်၌စိတ်စေတသိသံဃာ့ပြည့်တဲ့ကိုဘူရောင်းကဲ့သို့ဘောလုံးဘောလုံးမကောစီပဲကြောက်ပြားကဲ့သို့နိမ့်ညွန်သွားအောင်စိတ်အစဉ်မှာကတ်နေအောင်သူကဆောင်ရွက်ပေးရတဲ့လုပ်ငန်းကိစ္စရှိအဘိလာဘနာကိစ္စလို့ခေါ်ပါတယ်ဘူရောင်းဆိုတာကတော့တကယ်ကြီးကြားဖို့ပါလိမ့်မယ်နော်ဘူဒီကရင့်လာလို့ချင်းအထက်ကအစေးရီအသားရီအကုန်ထုတ်အချောက်လှမ်းလိုက်ဆောင်နေတဲ့ဒီဘူရောင်းရေပေါ်ပြစ်ချလိုက်ဘောလုံးဘောလုံးပေါ်နေအဲဒီဘောလုံးဘောလုံးပေါ်နေတဲ့ဆက်ကဘာပြောလဲရှုတာကတော့ဓာလေးပါပဲစိတ်တွေကဘောလုံးဘောလုံးဖြစ်နေတယ်ဘုရဲ့အိမ်ရောက်လိုက်ဒီဘက်အိမ်ရောက်လိုက်ဟုတ်တယ်မလားဘောလုံးတရိယာလိုက်ဒီလိုတရိယာလိုက်တော့ကျန်ခေါင်းထိုးရဆိုပြီးဘုန်းကြီးလာပြီးငိုလိုက်ဟုတ်တယ်ပုံစံလေးတွေကပုံစံလေးတွေကစိတ်ကကျုပ်ကသုံးတရမယ်အာယုံပေါ်နဲ့မြင်ပြီးကပ်ပြီးတော့နေအောင်မကြိုးစားဝရိယကလည်းမကြိုးစားဘူးတတိကလည်းစိတ်တည်းတည်းသံပြုတ်ကြတဲ့ကိုဘူးတော့ကဲ့သို့မပေါ်စေပဲကြောက်ချာကဲ့သို့နှိမ့်ညွတ်ပြီးတော့ဒီအာယုံပေါ်မှာမြင်ပြီးကပ်နေအောင်မဆောင်ရပေးဘူး အဲ့ဒီလိုမဆောင်ရွက်ပေးဘူးဆိုလို့ရှိရင်သမာဓိသည်ဝရိယနှင့်တတိတို့ရဲ့အကိုအညီကိုမရတဲ့အတွက်မိမိသတ်မှတ်ထားတဲ့အာယုံပေါ့ဒလိဘဆိုလဲဒလိဘကတိုင်းဆိုလဲကတိုင်းပေါ့အာနာပါနဆိုလဲအာနာပါနပေါ့သို့မဟုတ်ယုံနာဓမ္မသင်္ခါရပြည့်တဲ့ဂုံဝိပဿနာရှုနေရင်လည်းဒီယုံနာဓမ္မသင်္ခါရဆိုတဲ့အာယုံပေါ့အဲ့ဒီအာယုံနဲ့ဘာဝနာစိတ်ကြီးညီဝတ်စွာကပ်ပြီးဘယ်လိုမှမတည်နိုင်ဘူးဒါကြောင့်မမာတိဖြစ်ဖို့အတွက်ဝရိယရဲ့အပေ၆ပါးမှုရှိရကာယကဝရိယရှိရစေတသိကဝရိယရှိရကာယကဝရိယကမိမိတဏှာရင်သိချင်ရင်ဒီတဏှာရင်အတွက်မှဒီဣရိယာပုဂ္ဂိုလ်တော့ငါဘယ်တော့မှမပြောင်းလဲဘူးခင်ကအောင်ကြိုးစားမယ်ဆိုပြီးဆောက်ချာစေတသိကဝရိယကလည်းအယိုကျင်းစေအရေကျင်းစေအကြောကျင်းစေအသာအသွေးတွေအကုန်ခန့်ချောက်ခြင်းခန့်ချောက်ပါသည်ယောက်ျားတို့ရဲ့ဇွဲလုံးကဝရိယနဲ့ရနိုင်တဲ့အရာမှန်ရင်ငါနောက်ကိုဘယ်တော့မှမဆုတ်ဘူးလို့ဒီလိုအင်္ဂါလေးပါးချန်ချန်ထားတဲ့သတို့ရင်ကဝရိယနဲ့ဒီသမအဲဒီလိုဝရိယရင်းနဲ့ကာယကဝရိယစိတ္တိကဝရိယတို့စိတ်အစဉ်ကိုချိမြောက်ထားလိုက်တော့ဒီစိတ်ဒီအောက်ကိုပြန်ပြီးရှော့ကြပြီးမသွားဘူးတတိကလည်းဒီစုပတ်သုံးတာနေတဲ့အာယုံဘောမှာစိတ်စိတ္တိတန်းပြောင်းပြားခြင်းကိုကတ်သွားအောင်သူကရက်ဆောင်ပြီးပြင်နေတယ်အဲ့ဒီအခါမှာဒီသမာဓိခေါ်တဲ့တရားပေါ်လာတယ်နော်။ဒါကြောင့်ဥပမာလေးနဲ့သူကဆက်ပြီးရှင်းတယ်။ယထာရှိနေခန္တံကိလေသာမာတိအောယန္တပဝိစေတုဒီတုခာယေတုဧကသုဘောဂိတံသမ္ပကရုခန္တိတဝါခန္ဓာဥက္ခိပိတဝါပိစေတုနတကုနိယမိတ်ဆွေတို့ဥတို့ပေါ့တိုင်ငင်ပြီးတော့ဥယျာဉ်ထစားတွားကြတယ်။ဥယျာဉ်ရောက်တဲ့အချိန်ခါမှာကောင်းစွာပွင့်နေတဲ့စကားပင်ကြီးစကားပင်ကြီးတစ်ခုတွေ့တယ်။စကားကတော့ဇဂဝါတို့ဇဂဖြူတို့အမျိုးမျိုးတော့ရှိပါလိမ့်မယ်နော်။အဲဒီတော့ကောင်းစွာပွင့်နေတဲ့စကားပင်တစ်ခုတွေ့တော့ဒီကြောင့်ကခရီးပင်ပုံစံမျိုးနဲ့တွေ့ပါတယ်နော်။လက်ကလေးနဲ့အသာလေးလှမ်းပြီးတော့ဒီစကားပွင့်နေကိုခူးလိုက်တော့ခူးလို့ကမမီဖြစ်နေတယ်။မမီတဲ့အချိန်ခါကျတော့မလုပ်လဲ။အထံသဒုတိယအောနမိတ်တဲ့ဘာပိတ်ထင်အောအောတတိယပိတ်ထင်တတိယနောတန္တပိဋိယထထဝဘိကမ္ပမန္တေတုံထတကုနိယမမိဘုဇ္ဇရသိတော့မိษွေတယောက်ကနေပြီးတော့အတကျော်လေးကုန်းပြီးပြလိုက်ရောလေးကုန်းပြလိုက်တဲ့အခါဒီစကားဘန်ပွင့်ကိုခူးကျင်နေတဲ့ပုဂ္ဂိုလ်ကဒီမိษွေရဲ့ကြောကောကိုတက်လိုက်တက်ပြီးတော့စကားဘန်ပွင့်ကိုခူးပုံရံကြိုးစားအထုတ်တဲ့အချိန်ခါမှာခူးလို့မရဖြစ်နေတုံနေတယ်ဟုတ်ကလားလုံးနေတဲ့အချိန်ခါကျတော့ဘာဖြစ်လဲအထံသဤတော်အန္တကုတံဥပနာမေယပုဂ္ဂိုလ်တယောက်ကနေတုံနေတော့မတုံအောင်ဆိုပြီးတော့ပခုံးလေးအသာလေးမှေ့ပြီးတော့ပြေးလိုက်ပခုံးလေးမှေ့ပြေးလိုက်တဲ့အခါကျတော့အဲ့ဒီပခုံးစွန်းလေးကိုတစ်ဖက်ကအခိုင်းတစ်ဖက်ကမိတ်ဆွေတယောက်ရဲ့ကြောကုန်းပေါ်မှာမတ်တက်ရရပ်ပြီးတဲ့အချိန်ခါကျတော့မှသူဘာလုပ်တယ်လဲသောဧကတာပိဋိယတတဝဧကတာအန္တကုတံအောလုံးဘယထာရုတိပုဗ္ဗာနိဩသိနေတဝပိလန္တိတဝနက္ကတံကိလေယမိတ်ဆွေတယောက်ရဲ့ကြောင်ကုန်းမိတ်ဆွေတယောက်ရဲ့ပခုံးထောက်ပြီးတော့ကြောင်ကုန်းပေါ်တဲ့ပခုံးထောက်ပြီးတဲ့အခါကျတော့မှအလိုရှိတဲ့စကားကောင်းတွေကိုခုပြီးပန်းသိမ်းပြီးတော့လက်ခံဖို့တော့ပင်ကစားကြရဲ့နော်အဲ့ဒီပုံစံအတိုင်းပဲဒီမှာမှတ်ပါတော့နော်ဒီကတော့ဩယန္တပဝိထတယောသဟယကဝိယဧကတောဇာတသမ္မဝေမတယောတယောဓမ္မသုံးယောက်တိုင်မြင်ပြီးဥယျာဉ်တော်ကိုဝင်သွားတာနဲ့နော်နမဝေမအစတိတဲ့မဂ်ကင်၃ပါးတည်းတူတယ်ဒီတော့လူသုံးယောက်နဲ့မဂ်ကင်၃နမဝေမသမတတိသမသမတိဟောတဲ့မဂ်ကင်၃ပါးတူတယ်သူဘောဂိတသမ္မကောဝိယအာရမဏံမိမိရှုပ်ပတ်သုံးသန့်နေတဲ့သမထအာယုံဝိပဿနာအာယုံလို့ခေါ်ဆိုအပ်တဲ့ဒီအာယုံဒီနဲ့ကောင်းစွာပွင့်နေတဲ့စကားပင်ကြီးနဲ့တူတယ်ဟန္တာဩဃိမိတ်တော်ဝါပိစေတုအတ္တကွန်တော်ဝိယအတ္တလောဓမ္မတယအာရမဏိဧကကဘာဝိနအပိတုအတ္တကွန်တော်သမာတိလက်တဲ့လှမ်းပြီးသုခုတော်လဲသုခုကြီးကမစွန့်နိုင်တဲ့ပုဂ္ဂိုလ်နဲ့မိမိရဲ့ဓမ္မတာအလျောက်မစွန့်နိုင်တဲ့ပုဂ္ဂိုလ်နဲ့သမာတိနဲ့တူတယ်ပိဋိဒိဋ္ဌဝါဩနတသဟယောဝိယဝါယမောကျောင်းကောင်းလေးအတ္တကုန်းပြီးတော့ပေးလိုက်တဲ့မိတ်ဆွေတယောက်နဲ့ဝရိယနဲ့တူတယ်ဝရိယကအောက်ကနေထမ်းပြီးပေးရတယ်ဘလို့ကိုထမ်းရမလဲဟမ်အဲစိတ်စတဲ့ဒီသံယုံတရားဒီအာယုံဘောကနေရှော့ကြမှတော့အောင်ပေါ့ထမ်းထားတယ်နော်မမာတိကဒီအာယုံဘောနဲ့ကတ်တော့အောင်ပေါ့ ဗမာတိဆိုတာကအယုံတခု၌ကြာရောက်နေတဲ့စိတ်ကြာရောက်နေတဲ့သဘောလေးပေါ့။ပြီးတော့စိတ်စိတ္တိကြီးကအယုံတခုပေါ်၌ကြာရောက်ပြီးတော့တီးပြီးငြိမ်နေတဲ့သဘောလေးတစ်ခု။ထင်ရှားနေအောင်အောက်ကဒီစိတ်စိတ္တိကြီးကိုထမ်းပြီးထားဒီအာယုံကနေပြန်ပြီးရှော့ကြမလို့ထမ်းပြီးထားဇွဲလုံးလောက်ဝရိယဆိုတာလိုအပ်ပါတယ်တရက်နှစ်ရက်လောက်အထုပ်တယ်သုံးရက်လောက်အထုပ်တယ်အလင်းကလည်းမပေါ်နိုင်ဘူးစိတ်ကြပါတယ်အဲ့ဒီပုံစံနဲ့ရှော့ချလိုက်ပြီဆိုလို့ချင်းတော့ဒီသမားကြီးဖြစ်ပါမလားမဖြစ်ဘူးမဖြစ်ဘူးဇွဲလုံးလောက်ဝရိယဆိုတာလိုအပ်တယ်နော်ဒီတော့ပိဋိဒိတတဝအောနန္ဒသာယောဝိယဝရမောအန္တကုတံတတဝသိတသာယောဝိယတတိပခုံးနဲ့အသာလေးမှေ့ပြီးပြေးလိုက်တဲ့မိတ်ဆွေနဲ့တတိနဲ့တူတယ်နော်ယထတေတုဧကတပိဋိယံတတဝဧကသအန္တကုတံအောလောကဣတရာဣတရောယထရုသိပုပ္ပံကေတုံတကောတိပုဂ္ဂိုလ်သူရဲ့ကျောပုံမှာယပုဂ္ဂိုလ်သူရဲ့ပခုံးကိုကန်ပြီးတော့အလိုရှိတိုင်းတက်ပြီးတော့မိတ်ဆွေတဦးကပန်းနေကိုခူးနိုင်ကြလို့တဲ့နော်ဧဝမေဟောဝိရိယပက္ခကိသတ္တရင်တိတတိယသအပိလမ္မနာကိသတ္တရင်တိအလတ်တုပကရောတမာတိသက်ခောတိအရမဏိဧကကဘာဝိနအပိတုံဧဝမေဟောဤဥပမအတုတန်လျင်ဝိရိယဝရိယကပက္ခကိသံသစ္စတိတုကိုချင်းမြောက်ပေးခြင်းဆိုတဲ့လုပ်ငန်းကိသယကောသတ္တရင်တိပြီးစီစဉ်နိုင်ခဲ့သည်ရှိသောတတိယသတတိယတတိကလည်းပဲအပိလမ္မနာကိသံသစ္စတိတံပြုတ်ပြတော်ကိုအာယုံပေါ်၌ဘုရားကျောင်းကျောင်းမပေါ်စီပဲကြောက်ဖြာကျောင်းနေပြောက်စင်တိုင်းရင်းဆိုးတဲ့လုပ်ငန်းကိစ္စကိုသာရင်တရားပြည့်စည်စင်တိုင်းခဲ့သည်ရှိတော်လတ္ထုပကရောယအသောကျေစုဥပကရရှိသောတမာတိတမာတိသည်အာရမဏိအာယုံ၌ဘာအာယုံလဲသမထဝိပဒနာအာယုံနော်အာရမဏိသမထဝိပဒနာဘာဝနာအာယုံ၌ဧကကဘာဝေနတိကြီးသည့်အဖြစ်ဖြင့်အပေတုံကဲ့ရဲ့တည်နေခြင်းဟာတကောတိဆွနိုင်ပေ၏တတမသမารိယောဒသသတိတောသမารိခန္ဒေနတင်တိတောဝါယမတတိယောပနကရိယတောတင်တိတာဟောတိတတမထောကြသမารိယေဝဣဒ္ဓဣနိယနေသမารိယေဝသမารိတခုတိသလင်သသတိတောပင်ကိုသတိသဘောအဖြစ်သမารိခန္ဒေနသမารိခန္ဓာဖြင့်တိကိတောပေါင်းရရတအာဤဝါယမတတိယောပနသမ္မဝါယမသမ္မာတတိတောဒီကကရိယတောပြုလုံးနေတဲ့အမှုရာအဖြစ်သမထေခန္ဒီနာသမထေခန္ဓာဖြင့်တတိတပေါင်းယုတ်ဤတအကုန်ဒီဟောဒီသိကြလေကုန်ဤတဲ့ရင်ကတော့သမ္မသမထေတစ်ခုပဲသမထေခန္ဓာနည်းတယ်နော်သမထေခန္ဓာတည်းမပေါင်းပြီးတော့ဤတွေ့ရတယ်သမ္မာဝါယမနဲ့သမ္မာတတိကတော့အမှုအရာအဖြစ်နာရင်သမထေခန္ဓာတည်းမပေါင်းယုတ်ပြီးတော့ဤတွေ့ရတယ်အမှုအရာဆိုတော့ဒီလိုပါဒီကကြီးတွေနားလည်လည်အောင်တော့ပြောရတာပဲနော်မမတိတိကဒုက္ခသစ္စာတိဒုက္ခသစ္စာတိနေတဲ့ဉာဏ်ဒီသမ္မာတိတိသမုဒယသစ္စာတိတဲ့ဉာဏ်ဒီသမ္မာတိတိနိရောဓသစ္စာတိတဲ့ဉာဏ်ဒီသမ္မာတိတိမဂ္ဂသစ္စာတိတဲ့ဉာဏ်ဒီသမ္မာတိတိပြောပြီးပြီဒုက္ခသစ္စာတိတဲ့ဉာဏ်အမြင်သမ္မာတိတိဉာဏ်လေးရရှိအတွက်ကျိုးစားဖို့ဝရိယမပိုင်ရင်ကောဖြစ်မယ်တတိမပိုင်ရင်ကောဖြစ်မယ်ဒုက္ခသစ္စာဖြစ်တဲ့ဒီယုတ်တရားဒီနန္တရားတွေကိုအဖမန်တတ်တဲ့ရှုပွားသုံးသပ်နေတဲ့တတိမပါပဲနဲ့ကောဒီဒုက္ခသစ္စာယုတ်နာကိုသိပါမလားမသိဘူး။ဉာဏ်နဲ့သစ္စာဒီမှာလည်းပုံစံကျုပ်ပဲနော်။ဒါကြောင့်မမတိတိတို့သာမဲ့ခြင်းဖြစ်ရဲ့အတွက်လည်းဒီဝရိယတို့တတိတို့ဆိုတာလိုအပ်တဲ့လုပ်ငန်းခွင့်နေတာဖြစ်ပါတယ်။သို့တော့မဲ့ခြင်းရှင်ပါခြင်းစဉ်တရားကိုစပြီးခြင်းနဲ့သူတော်ကောင်းအဖို့ကတော့ဒီသမ္မာသမာဓိဆိုတဲ့အကူအညီကဒုတိယရေးအကြီးဆုံးအချက်ဖြစ်တယ်။နာမဝါသံသမကမန္တသမအာဇီဝခေါ်တဲ့ဒီသီလမဲ့ခြင်း၃ပါးကနံပါတ်၁အရေးအကြီးဆုံးပဲ။သီလရည်ဖြူစင်မြင့်မြတ်လာတဲ့အချိန်ခါမှာသမာဓိရအောင်သင့်တဲ့ကျိုးစားရ။ဒီကျိုးစားတဲ့အပိုင်းမှာသမာဓိအောင်မြင်ရအတွက်ဝိရိယနဲ့တတိမပါခင်ဘယ်လိုမှမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အတွက်သမာဓိရအောင်ကျိုးစားရတော့သမာဓိရှိပြီဆိုရင်တော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာခေါ်တဲ့သစ္စာ၄ပါးကိုဟုတ်တိုင်းမှန်စွာသိတဲ့ယထာဘုဒ္ဓဉာဏ်အမြင်တွေကသသိပြီးသိရင်ပေါ်လာမှာဖြစ်အဲဒီလိုပေါ်အောင်ကြိုးစားတဲ့အပိုင်းမှာလဲဝရိယတို့တတိယအကူအညီမပါဘူးလားလို့မေးရင်ပါပါတယ်သမာဓိရဲ့အကူအညီလည်းမပါဘူးလားပါနေတယ်သမာဓိရှိမှသိနိုင်တဲ့တရားတွေဖြစ် ဒါကြောင့်သမာဓိကိုတော့အရင်ကျင့်ပြီးဖြူလို့ရတယ်။သမာဓိဖြူလို့နဲ့အဘိမဝရိယနဲ့တတိကလုံနေတဲ့အတွက်အမူအရာအဖြစ်ပြုလုပ်နေတဲ့လုပ်ငန်းကိစ္စအနေအဖြင့်ငါလျင်သမာဓိဘိုင်းနဲ့မှဆက်ပြီးရေးတဲ့ခါပညာစခန်းထဲမှာလည်းသူတို့မပိုင်ရင်ဖြစ်တာမဖြစ်ဘူး။ဒါကတော့မှတ်တာနော်။ပညာစခန်းနေမှာဆိုမဟုတ်ဘူး။သီလစခန်းမှာလည်းဝရိယနဲ့တတိမရှိရင်သီလဖြူစင်မှာမဖြစ်နိုင်ဘူး။ကြိုးစားဖို့လိုတယ်။မိမိရဲ့စိတ်စေတသိက်ကြီးကဒီလောက်ကိုချိုးဖို့ခြင်းနဲ့ဆန္ဒတက်ပြီးပေါ်လာရင်ဒီဆန္ဒတက်တဲ့ကိုချိုးနှိမ်နှိမ်တဲ့သမဗတ္တလုံးလာဝရိယအရှိကိုလိုနေတယ်။ဒီကမဖြစ်ပေါ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်ဖြစ်ပြီးတဲ့အကုသိုလ်တွေကိုပဲထိုင်အောင်ကြိုးစားအပ်ထုတ်ဖို့ဆိုတာကလိုအပ်ပါတယ်နော်။အဲဒီလိုကြိုးစားအပ်ထုတ်တဲ့လုပ်ငန်းခွင်သည်နေရာတကာမှာလိုအပ်တယ်နော်။ဆိုတော့ဒီနေရာမှာကတော့တမာတိဘိန်းနဲ့မှလုပ်ငန်းကိစ္စအပြင်ဖြစ်တဲ့ရည်တက်ထားတယ်တော့ပဲပတ်တာနော်ကဲတမာတိဒီတမာသင်္ကပ္ပေသူပိပညာအတ္တနောဓမ္မတယအနိစ္စဒုက္ခအနတ္တတိအာရမဏနိစ္စတုနတ္တေခောတိဟောအထက်ကတည်းကအဆက်ပတ်နော်တမာတိဒီတမာသင်္ကပ္ပေသူပိပညာအတ္တနောဓမ္မတယအနိစ္စဒုက္ခအနတ္တတိအာရမဏနိစ္စတုနတ္တေခောတိပညာမဲ့ခြင်းကတမာတိဒီတမာသင်္ကပ္ပနော်နှစ်ခုအိမသမာဓိတိသမာဓိကပ္ပေသူပိသမာဓိတိသမာဓိကပ္ပလက်ကျင်တို့၌လည်းပဲဝိညာဉ်သမာဓိတိကိုခေါ်ဆိုအပ်တဲ့ပညာမဖြစ်သည်အတ္တနောဓမ္မတယမိမိဓမ္မတာအလျောက်အနိစ္စဒုက္ခအနတ္တတိအနိစ္စဒုက္ခအနတ္တဟုရဲ့အာရမဏအာယုံကိုနှိမ့်စေတုံးဆုံးဖြတ်ချက်ခြားခြင်းမှာနှက်တဲ့ကောတိမဆောနိုင်ပေပညာသည်မိမိရဲ့ဓမ္မတာအလျောက်အနိစ္စပဲဒုက္ခပဲအနတ္တပဲလို့ဆုံးဖြတ်ချက်ခြားခြင်းမှာမဆောနိုင်ဘူးပြင်းဉာဏ်ကြည့်ဒီကတခုတည်းပေါ့နော်ဒီတော့အနိစ္စဒုက္ခအနတ္တဆိုတာဘာစားအဲ့ဒီအပိုင်းလေးကလည်းနည်းနည်းတော့တိတိနဲ့အချင်းနဲ့အနိစ္စံဒီပြင်းဆက်ခန္ဓာအနိစ္စအနိစ္စဆိုတာဘာပြောတာလဲခန္ဓာ၅ပါးအဲ့တော့ခန္ဓာ၅ပါးကိုအနိစ္စလို့ခေါ်တယ်ရရနိစ္စံတန်ဒုက္ခအနိစ္စဖြစ်နေတဲ့ဒီခန္ဓာ၅ပါးဒီဒုက္ခပဲဒုက္ခဆိုတာလည်းခေါ်လဲခန္ဓာ၅ပါး။ဘာဖြစ်လို့အနိစ္စလဲခေါ်လဲခန္ဓာ၅ပါး။ဟုတ်တော်အဘဝဋ္ဌိနာအနိစ္စ။ဖြစ်ပေါ်ပြီးနောက်မကြည်ချင်းတဘောတော့ရောက်သွားတဲ့အတွက်ကြောင့်အနိစ္စလို့ခေါ်တယ်။ပြီးတော့အနိစ္စဖြစ်နေတဲ့ခန္ဓာ၅ပါးတို့ရဲ့အနိစ္စအခြင်းအရာကိုကောင်းစွာသိနေတဲ့ဉာဏ်ကိုအနိစ္စနိဗ္ဗာန်နဲ့အနိစ္စလို့အပ္ပန္နထက်တဲ့ရှိနေတဲ့ဉာဏ်ပဲ။ဒုက္ခဖြစ်နေတဲ့ခန္ဓာ၅ပါးတို့ရဲ့ဒုက္ခအခြင်းအရာဖြစ်ခြင်းပြခြင်းတန်ကျုပ်ပြီးအမြဲတမ်းနှိမ့်ပါးနှိမ့်စေခံရတဲ့အဘိညာတံပတိပိလနာသဘောအဲဒီသဘောကိုဟိုတိုင်းမှစွာသိနေတဲ့ဉာဏ်ဒီဒုက္ခနိဗ္ဗာန်ကဉာဏ်နဲ့နော်အဲဒီတော့ဒီအနိစ္စနိဗ္ဗာန်ဉာဏ်ဒုက္ခနိဗ္ဗာန်ဉာဏ်နောက်တစ်ခုအနတ္တအတ္တမရှိဘယ်မှာမရှိတာလဲဒီခန္ဓာ၅ပါးမှာခန္ဓာ၅ပါးမှာမပြည့်စုံတဲ့အခြင်းအဲအခိုင်အမာဖြစ်တာကအဖြစ်ဒီကအတ္တကိုလိုက်ပြီးရှားခွေကြည့်တဲ့အခါရုပ်မှလည်းမရှိဘူးဝေဒနာမှလည်းမရှိဘူးသိညာမှလည်းမရှိဘူးသင်္ခါရမှလည်းမရှိဘူးအတိတ်ဝိညာဉ်မှလည်းမရှိဘူးဘယ်တရားမှမလိုက်ပြီးကြည့်တော့လည်းအတ္တကိုရှားခွေလို့မတွေ့ဘူးမတွေ့တဲ့အတွက်ကြောင့်အလုံးအနတ္တပဲဒီတော့ဒီခန္ဓာငါးပါးဒီအနိစ္စပဲခန္ဓာငါးပါးဒီဒုက္ခပဲခန္ဓာငါးပါးဒီအနတ္တပဲလို့သိညာဒီမိမိရဲ့ဇမတာအတိုင်းဆုံးဖြတ်ချက်ဖြာခြင်းကစွန့်နိုင်တဲ့စွန့်အားမရှိဘူးဝိတ္တေဘာနာအာဂုတ်တိတဘာအာဂုတ်တိတဘာဒိဋ္ဌိတကောတိဝိတ္တကနေပြီးတော့အာဂုတ်တိတဘာအာဂုတ်တိတဘာခောက်ရခောက်ရပြည်တော်ဘုရားကြီးဘာသာပြန်နေနေပဲနော်ဝိတ္တကခောက်တဲ့ခါကအာယုံကိုဆက်ခါဆက်ခါယူတဲ့သဘောပြောတာပဲနော်ဝိတ္တကနေပြီးတော့အာယုံကိုဆက်ခါဆက်ခါတိခောက်ပေးနိုင်တဲ့အခါကျမှဒါဖြင့်ဒီပညာကနေအိစ္ဆာပဲဒုက္ခပဲအနတ္တပဲလို့ဆုံးဖြတ်ချက်ဆက်နိုင်တယ်အာယုံကိုတက်တဲ့ကတိခောက်ပေးတယ်ဆိုတာကဒီအာယုံကိုထက်ခတ်တဲ့ကရှိကြည့်ရပြီးတော့ယုတ်တရားဒီအနိစ္စပဲယုတ်ကိုသိအောင်ပထမလေ့ကျင့်ရထက်ခတ်တဲ့ကလေ့ကျင့်ရထက်ခတ်တဲ့ကဒီယုတ်ရတဲ့ကိုရှုလိုက်တဲ့ဒီယုတ်ရတဲ့ကပေါ်ပြီးတဲ့နဲ့ချက်ချင်းပြောင်းနေတာကိုကိုကမြင်ပြီဒီကျင်းတခါတော့ရှုုံနေတော့မြင်မှာနော်မမြင်တယ်ထက်ခတ်ထက်ခတ်တဲ့တိခောက်ကြည့်ရနော်အဲဒီလိုထက်ခတ်တဲ့ကတိခောက်ပြီးထက်ခတ်တဲ့ကဒီမှာမျိုးဆိုရှုပတ်သုံးတက်လိုက်တဲ့အချိန်ခံကြတော့ပါဒီယုံကြရလို့ရအနိစ္စတဘောကိုမြင်တယ်။ဒ ဒုက္ခသဘောကိုမြင်တယ်အနတ္တသဘောကိုမြင်လာတယ်နော်။ဒါကြောင့်သမ္မာဒိဋ္ဌိခေါ်တဲ့ပညာရဲ့ပြည့်စုံရေးအတွက်သမ္မာသင်္ကပ္ပခေါ်တဲ့မြင့်ရဲ့အကူအညီမလိုဘူးလား။လိုတယ်။တနည်းအားဖြင့်ဟိုတလောကပြောခဲ့တဲ့အတက်အမတန်ချုပ်မှုနေတဲ့ဇပွဲလေးတစ်ခုအပေါ်မှာအမတန်ဝိုင်းကြပြီးချုပ်မှုနေတဲ့ဂေါ်ဒီလုံးလေးတစ်ခုသွားတင်ကြည့်။ဇပွဲကလည်းချုပ်နေတဲ့ဂေါ်ဒီလုံးကလည်းချုပ်နေတဲ့အတွက်ဆက်ဖြစ်တယ်လေ။လိမ့်ကြတယ်။လိမ့်ကြသွားလို့ချင်းပြန်တင်ပေးလိမ့်ကြတော့ရင်ပြန်တင်ပေးအဲ့ဒီလိုပြန်ပြန်တင်ပေးနေတဲ့သဘောလေးကသမ္မာသင်္ကပ္ပအဖြစ်တယ်ဒီလိုတချို့ကနည်းနည်းလေးဒီနေရာမှာအယူဆလေးတွေသင်မျိုးဖြစ်တဲ့ဒီသမ္မာသင်္ကပ္ပကိုတချို့ကထိုင်ပြီးတော့ပြန်စီစဉ်းစားနေတာဒါကကိုသမ္မာသင်္ကပ္ပဆိုတာလေဒီလိုသင်နေကြမဟုတ်ဘူးနော်ဒုက္ခသစ္စာအမြဲနေတဲ့ခန္ဓာငါးပါးအဖို့ကိုစိတ်ကိုရှိရှိတင်ပေးနေတဲ့သဘောသမ္မာသင်္ကပ္ပသမုဒ္ဒယသစ္စာအမြဲနေတဲ့ကျမ်းစာဆက်ပြိဿသမုပ္ပါသဘောတရားဒီအပေါ်ကိုစိတ်ကိုရှိစုတင်ပြနေတဲ့သဘောလေးကနာမသင်္ခါပ။ဒုက္ခသစ္စာတရားသမုဒ္ဒယသစ္စာတရားတို့ရဲ့ခန္ဓာမပြတ်တဲ့တည်းပြည့်နေတဲ့အပြည့်အယုံဘက်ကစိတ်ကိုရှိစုတင်ပြနေတဲ့သဘောကနာမသင်္ခါပ။ဒါခဏိကနိရောဓသစ္စာ။နော်။ရှုနေတဲ့ဉာဏ်လို့ခေါ်ထုတ်အပ်တဲ့မဂ္ဂင်ဘက်ကစိတ်ကိုရှိစုတင်ပြနေတဲ့သဘောကလည်းနာမသင်္ခါပ။တလောကီသစ္စာလေးပါအာယုံပေါ်၌စိတ်ကိုရှိစုပြင်ပေးနေတာဒီနာမသင်္ခါပ။ဒါကြောင့်နာကြောင့်စဉ်းစားလိုက်၊သမီးကြောင့်စဉ်းစားလိုက်၊ပစ္စည်းကြောင့်စဉ်းစားလိုက်၊ဇနီးကြောင့်စဉ်းစားလိုက်၊မိကြောင့်စဉ်းစားလိုက်အဲ့ဒီလိုစဉ်းစားကြတဲ့ဒီကိုစဉ်းစားနေတာမျိုးကိုနာမသင်္ခါပလို့ခေါ်တယ်လား။မခေါ်ဘူး။ဆိုင်ပြီးတော့ကိုစဉ်းစားကြတဲ့ဒီကိုထိုင်တယ်လို့ပြောပြီးတော့စဉ်းစားနေတာမျိုးကိုလည်းနာမသင်္ခါပလို့ခေါ်လား။မခေါ်ဘူး။ဘာကုသခေါ်လဲ။သစ္စာလေးပါအာယုံပေါ်လို့စိတ်ကိုရှိရှိသင်ပေးနေတဲ့သဘောကသမ္မာသင်္ကပ္ပဒါကလောကီပဲလောဘဒါပဲရောက်လာတော့လေအာတိကတ္တအနိဒနိဗ္ဗာန်ကိုခေါ်ဆိုအပ်တဲ့ဒီအာယုံပေါ်လို့စိတ်စိတ်တွေတံပြုံတဲ့ဒီကိုရောက်ရှိအောင်သင်ပေးနေတဲ့သဘောကသမ္မာသင်္ကပ္ပလို့ခေါ်တယ်ဒါကတော့လုံငန်းကိုလုတ်တဲ့အချိန်ခါမှာဒီသမ္မာသင်္ကပ္ပရဲ့အကူအညီတွေမလိုအပ်ဘူးလားလိုအပ်တယ်ဒါလေးပါရှိတယ်ဒါလေးပါအာယုံပေါ်လို့စိတ်စိတ်တွေတံပြုံတဲ့ဒီကိုရောက်အောင်သင်ခြင်းကိုပြည့်ရတယ်ဒါဖြစ်တယ်ဒီစိတ်ကလေးတွေကဘာဘသမေရမတိမနောဘာဘသမေရမတိမနောဒီလိုဟောထားတဲ့ဒေသနာများအရာမကောင်းမှုမှာတော့စိတ်ကစိတ်ကလေးတွေကပြောင်းဝေးတတ်တဲ့သဘောရှိ။ကောင်းတဲ့အာယုံဘောဆိုရင်တော့ကျိုးစားပြီးတော့ဝရိယရဲ့အကူအညီနဲ့တက်တက်ကိုတင်တင်ပြီးတော့ပြရ။မတင်ဘူးဆိုလို့ရှိရင်ဘာဖြစ်လဲ။ရှော့ကြတယ်။ရှော့ကြလို့ရှိရင်ခရောက်သွားတယ်။အိမ်ပြန်ကြည့်တော့ဟုတ်လား။ကျောင်းကြရတဲ့တပြင်းတည်းအိမ်ပြန်ကြည့်တော့ဘယ်လိုမှချောလို့မရတော့ဝရိယကညော့သွားဟုတ်တယ်မလား။ဝရိယညော့တဲ့တရားတရားတွေကညော့ဝရိယနဲ့တရားတရားတွေရဲ့အဘိထုတ်ကမှုအကုန်အညီမရပြဘူးဆိုရင်လေဒီဝိဒ္ဓကမမသင်္ကပ္ပကဒီစိတ်လေးကိုတံပြုံပြတ်တင်ကိုသစ္စာလေးပါအာယုံဘောတော့ရှုပ်ရှုပ်တင်ပြလို့ရပါမလား။မရနိုင်ဘူးဒါပြောနေနော်။ဒါကြောင့်ဥပမာလေးနဲ့ဆက်ပြီးအထင်ကရကအရှင်းထားတယ်။ယထာရှိသီရိညီသောကဟပနဟန္တိသူပိတဝသဗ္ဗဘာဝေတုအောလောကိတုကမောသမဏောဘိနာသက္ခုတလေးနေဝပရိဟုတေတုတကောတိအင်္ဂုလိဘဗိယိပန္နပရိဟုတေတုအာဤတော်စီတော်သောအောလောကိတုတကောတိဟော။ရှင်ပရိတိတဥကရှင်စံရင်ကောင်းမကောင်းသိကျင်တယ်ဆိုလို့ရှိရင်မျက်လုံးတစ်လုံးနဲ့ပဲဒီရှင်ကိုဟိုရလက်ကြည့်ဒီနဲ့ဒီကြည့်နေလို့ရမလား။နော်လက်ချောင်းလေးတွေကနေပြီးတော့ဒီရှင်လေးကိုဟိုဘက်လှည့်ပြလိုက်ဒီဘက်လှည့်ပြလိုက်ဟုတ်တယ်မလားအဲဒီလိုလှည့်ပြမှအတန်းရှင်ဒီရှင်တန်ဘလောက်ရှိမယ်ဆိုတာကိုခမန်းလို့ရတယ်အတိတ်ကပြီးရင်တော့မှတ်ကြောက်မှသွားပြီးသင်ကြည့်ရမျက်စိလေးတစ်ခုနဲ့ပဲဟိုဘက်ကကြည့်လိုက်ဒီဘက်ကြည့်လိုက်ကြည့်အောင်တဲ့ဒီရှင်ကကြောင်းနဲ့လန်သွားမလားမလန်ဘူးဟုတ်တယ်ရှင်ရင်းကားတစ်ခုဆိုပါတော့နော်ဟိုဘက်ကလည်းကြည့်တယ်နဲ့ဒီဘက်ကလည်းကြည့်တယ်ဆိုရင်ဟိုဘက်ကိုကြည့်ရင်လက်ချောင်းလေးကဟိုဘက်ကိုလှမ်းပေးရတယ်ဒီဘက်ကိုကြည့်ရင်ဒီဘက်ကိုလက်ချောင်းလေးကလှမ်းပေးရလက်ကအကုန်ကြီးဆိုတာမလိုအပ်ဘူးလားလိုအပ်တယ်ဧဝမေဝနာပညာအတ္တနာဓမ္မတာယအနိစ္စတိဝေဒနာအာရမဏနိစ္စတောတကောတိအဲ့ဒီပုံစံအတိုင်းပဲပညာဟာလည်းမိမိဓမ္မတာအတိုင်းဒီခန္ဓာ၅ပါးတို့ကိုအနိစ္စပဲဒုက္ခပဲအနတ္တပဲလို့သုံးဖြတ်ချက်ခြားချက်ဟာစွန့်နိုင်တဲ့စွန့်အားမရှိဘူးတဲ့နော်။ဘိနိရောဘနာလက္ခဏိပါဏအာဟနာနာပရိယာဟနနာရတေနာဝိဇ္ဇကေနအာဂောတိနိနာအဝိယပရိဝတိနိနာဝိယသအာဒါယဒိနာမေဝဝိနိစေတုံတကောတိအဲ့ဒီပုံစံအတိုင်းပဲ အဝိနေရောပနလက္ခဏာရှိတယ်အာယုံဘောတို့သစ္စာတိတံပြုတ်ကြတယ်ဆိုရှေ့စုတင်ပြနေတဲ့သဘာဝလက္ခဏာရှိနေတဲ့ဒီဝိကျက်ကနော်အာဟနနပရိယာဟနနရတ္တဒီအာယုံကိုရှေ့စုခေါချင်းသိဆောင်းခြင်းခေါချင်းဆိုပြီးတော့ပြေတော်ဘုရားကြီးကတော့ဘာသာပြန်ထားနော်ရှေ့စုခေါတယ်ဆောင်းခြင်းခေါအာယုံကိုထက်ထက်တက်ကတိခေါကြည့်သက်သာတက်တာတိခေါက်တယ်ဆိုတာကဘာပြောတာလဲဒီတိုင်းတွေကိုဒလီဘာရှိတဲ့ပုဂ္ဂိုလ်နားလည်လိမ့်မယ်ပထဝီတာအာဘောတာဒီဂောတာဝါယောတာဒလီဘာမင်းကြီးခန္ဓာအိမ်ကလုံးဆောင်းကုန်ပြီးစိုက်တယ်ဒလီဘာမာပြန်လေးပြောဆိုဖို့ဒီကိုကြည့်ပြီးပထဝီတာယောဂီပွဲစီကြည့်ပြီးတော့အာဘောတာဖူဝေကြည့်ပြီးဒီဂောတာထောက်ထုံးကြည့်ပြီးဝါယောတာရှိပထဝီတာအာဘောတာဒီဂောတာဝါယောတာသဗ္ဗိစိကံနပထဝီတအဘောဓအဒီဂောဓဝေယောဓကာလအရာကာလအထောင်ကာလအသိတိုင်းအောင်ဒီလိုစုပွားသုံးသပ်နေတဲ့လုံလောက်ရတဲ့ဒီတော့တိခေါ့နော်ရှင်ဘာမြတ်စွာဘုရားတက်ကတိခေါ့ပြီဘုရားကလည်းတိခေါ့လိုက်ဒီဘက်ကလည်းတိခေါ့လိုက်ဘယ်လိုလဲခေါင်းကြည့်စဉ်းစားကြည့်တယ်ဓာလီပါလက်ကြည့်လိုက်လေဓာလီပါကိုယ်ကြည့်လေဓာလီပါခြေထောက်ကြည့်လေဓာလီပါဘယ်ကြည့်လိုက်ကြည့်လိုက်ဓာလီပါနော်အဲဒီတော့ထပ်ထပ်ထပ်ထပ်တိခေါက်နေတဲ့သဘောကိုတိခေါက်တဲ့လုပ်ငန်းကိစ္စကိုဒီဝိဒကဆောင်ရွက်ပြီးနော်။ဒါကြောင့်အဲဒီလိုတိခေါက်လိုက်တဲ့အတွက်ဒီလိုတိခေါက်တဲ့လုပ်ငန်းဒီဘာနဲ့တူလဲလို့မင်းအယုံတွေကိုထောင်းကျင်ဟိုဘက်ဆန်းလိုက်ဒီဘက်ဆန်းလိုက်ဒီကြောင်ပြန်ပြန်ဆန်းပေးတာမြဲသိကြည့်တယ်နော်။အဲဒီတူနေတဲ့ဝိဒကနေပြီးတော့အယုံတွေကိုဒီလိုဒီကြောင်ပြန်ပြန်လန်ပြီးတော့တိခေါက်ပေးပါမှဒါနဲ့ပညာကနေပြီးတော့ဒီခန္ဓာငါးပါးကိုအနိစ္စပဲဒုက္ခပဲအနတ္တပဲလို့ဆုံးဖြတ်တယ်ဖြတ်တယ်ပြီးတော့ထပ်ပြီးတနည်းပြောရင်တော့ယုံရဲတွေကိုထပ်ထပ်ထပ်ကဝိတက်ကနေပြီးတော့စိတ်ကလေးကိုရှင်းရှင်းပြီးတင်ပေးတယ်နော်ယုံရဲအာယုံဘောကိုစိတ်ကိုရှင်းရှင်းတင်ပြီးတော့ထပ်ထပ်ထပ်တင်ပေးလိုက်တော့အဲဒီခါကြတော့မှဒီယုံရဲတွေကိုအနိစ္စပဲဒုက္ခပဲအနတ္တပဲလို့ပညာကဆုံးဖြတ်တယ်ဖြတ်ဝေဒနာတင်ရတဲ့ခါရဝိညာဉ်ခေါ်တဲ့နံခန္ဓာအာယုံဘက်တဲ့စိတ်ကိုရှိရှိတင်ပေးကြည့်။အဲဒီလိုဝိညာဉ်ကတင်ပေးပါမှဒါနဲ့ပညာကလည်းဒီဝေဒနာတင်ရတဲ့ခါရဝိညာဉ်တရားဟာလည်းအလိစ္ဆာပဲဒုက္ခပဲအနတ္တပဲလို့သူကဆုံးဖြတ်ချက်ချလို့ရနော်။တသမာဣဒ္ဓိတမာတိတိယောသသတိတောပညာခန္ဓာတင်ကြည့်တာဒါကြောင့်တကယ်တော့အဖြစ်ပြောမယ်ဆိုလို့ပြန်မိမိရဲ့ပင်ကိုယ်သဘောဇာတိအယနာမတိတိကလည်းဒီမြတ်ခန္ဓာထဲမှာအကျုံးဝင်တယ်။ဒီမြတ်ခန္ဓာဖြစ်နာမတိတိကိုပေါင်းစုံပြီးတော့ရည်တွေ့ယူရ။နာမသင်္ကပ္ပဗ္ဗနာကိရိယာတော့ဉာဏ်ဒီတော့ဟောတိ။နာမသင်္ကပ္ပကတော့ပြုလုပ်နေတဲ့အဖြစ်ဒါလျှင်ပညာမျက်စိထဲမှာပေါင်းပြီးတော့ရည်တွေ့ရတယ်နော်။ဒါကြောင့်ဣတိဣမေဟိတိခန္ဓိဟိဘဂဝသင်္ကဟံပြစ္ဆတိတေနဟုတ်တံဒီဇာကောအဟုသောဝိသကခန္ဓိရိအရိယသင်္ကပ္ပမကောသင်္တိတော်။ဒါကြောင့်ဒီလက္ခဏာတမာတိခန္ဓာဒီမြက်ခန္ဓာခေါ်တဲ့ခန္ဓာ၃ပါးတို့ဒီတန်လင်မဲ့ခင်ရှင်းပါးကိုပေါင်းပြီးရည်တွေ့ရတယ်။မဲ့ခင်ရှင်းပါးဖြင့်ခန္ဓာ၃ပါးကိုပေါင်းပြီးတော့မရည်တွေ့ရဘူးအကျဉ်းနဲ့အကျယ်ကွာတယ်ပေါ့။မဲ့ခင်ရှင်းပါးကခန္ဓာ၃ပါးတို့ရဲ့အစိအပိုင်းတွေတစ်ခုသာဖြစ်တယ်။ခန္ဓာ၃ပါးကအင်မတန်ပြည့်ပြည့်နေလို့ဒီလိုဆိုလိုပါတယ်နော်။ကဲနောက်တစ်ခုမင်းဆုံးတစ်ခုမေးပြန်ပြီသူကအာလပိဒာနိဧကသိတ္တခဏိကံဘကတမာတိတဉ္စမိတ္တပရိခာရံပု္ပ္ပံတောကတမောပန္နယေတိအာတိမဟာနောက်ထပ်မိဂွန်းတစ်ခုသူကဧကသိတ္တခဏိကံဘကတမာတိမဉ္ဇဉ်နဲ့ရှင်နေနဲ့မဉ္ဇဉ်မှာသောတပတိမဉ္ဇဉ်ပဲဆိုကြပါစေ။ဆန္ဒကခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာရေ၃တန်တင်ပြီးတော့ရှုတယ်။ရှုတဲ့အပိုင်းမှာတော့တပ္ပိယအနာမရူပေတိလက္ခဏာအာရောပိတ္တဝါဆိုသံဃာများကအဖွင့်ထားပါတယ်နော်။အကြောင်းတရားနဲ့တကွခန္ဓာ၅ပါးကိုဆလုပ်ပါရစေ။အကြောင်းတရားနဲ့တကွဒီခန္ဓာ၅ပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေး၃တန်တက်စီတင်ပြီးစုပေါင်း၃တန်လိုက်တာနောက်ဆုံးမက်ဆေ့ချ်ကြီးဆိုကြလို့။မက်ဆေ့ချ်လေးတဲ့အချိန်ခါမှာသို့မက်ဆေ့ချ်စတဲ့တွေကယုတ်တရားတွေကိုရှုခတ်သို့မဟုတ်ကာမဝတ္တရအနတ္တတွေကိုရှုခတ်သို့မဟုတ်ပရမဂန္ဓတရားတွေကိုရှုခတ်မက်ဆေ့ချ်ချက်လို့ဆိုရင်သို့မဟုတ်သို့မက်ဆေ့ချ်စတဲ့ဒုက္ခနဲ့လေးလုံးရှိတတ်ပါနော်။သောစိတ်တည်းဒုစရနေလုံးနဲ့မှာဧကကတာလို့ခေါ်ဆိုအပ်တဲ့သမ္မာသမာဓိမဲ့ခင်အမြင်ရမယ်စိတ္တကြီးတစ်ခုလည်းပါနေတယ်။အဲဒီသမ္မာသမာဓိကိုမဲ့ကသမာဓိလို့ခေါ်ပါတယ်။မဲ့စိတ်တည်းဒုစရနေလုံးနဲ့မှာပါနေတယ်နော်ဒုစရလေးလို့ တို့ကပြိလာမကင်သုံးခုပါအဲ့တော့စုံပြီးတော့ပေါင်းလိုက်ရင်38လုံးအဲ့ဒီ38လုံးသောသစ္စာတိတ်တိတဲ့မှာဒီကက္ခဏာခေါ်တဲ့သမ္မာသမာဓိစိတ္တကလေးတခုပါအဲ့ဒီသမ္မာသမာဓိကိုဘာသမာဓိလို့ခေါ်လဲလို့မင်းမက္ခသမာဓိလို့ခေါ်တယ်အဲ့ဒီမက္ခသမာဓိเนี่ยသနိမိတ်တပရိခါရာသူရဲ့အမှတ်နံပါတ်ပရိခါရာလေးဒီအကြောင်းအရာလေးဒီဆိုသူကမေးခြင်းတယ်မေးခြင်းတဲ့အတွက်သူမေးခွန်းပဲလို့ဆက်တယ်ယသာဟုသောဝိသကသမ္မဝါစာယောသသမ္မာကမ္မန္တောဟောနည်းနည်းလေးသူကကမက္ခသုံးပါအကြောင်းဖြေတာလေးမဆုံးသေးဘူးနည်းနည်းဆက်ဆက်လိုက်ရအောင်နော်ယသဝုသောဝိသကသမ္မဝါစာယောသသမ္မာကမ္မန္တောယောသသမ္မာအာဇီဝဣမိတမံတိလက္ခဏေသင်္ကိတာသမ္မဝါစာသမ္မာကမ္မန္တသမ္မာအာဇီဝဒီသုံးခုကတိလက္ခဏတာနော်တိလဂုံကျေစုဖြင့်ပေါင်းကြုံးပြီးဒီတွေ့ရနော်ယောသသမ္မဝါယမောယသသမ္မာတတိယောသသမ္မာသမာဓိဣမိတမသမာဓိခန္တိသင်္ကိတာသမ္မဝါယမသမ္မာတတိသမ္မာသမာဓိဒီသုံးခုကသမာဓိခန္ဓာသမာဓိဂုံကျေစုအတိုင်းနဲ့မပေါင်းပြီးတော့ဒီတည့်ယူရပါယာသသမာဓိတိယောသသမာသင်္ကပ္ပဣမေတ္တမပညာခန္တိသင်္ကိတာသမာဓိတိနဲ့သံဃာသင်္ကပ္ပကတော့ပညာမဲ့ကိနော်ပညာဂုံကျေစုပညာခန္ဓာအဲမှာသင်္ကြုံကြည့်တွေ့ရမယ်ကဲနောက်မေးခွန်းတစ်ခုကကတမောပနာယေသမာဓိကတမေဓမ္မသမာဓိဣမိတ္တကတမေဓမ္မသမာဓိပရိခါရာသိရမေးခွန်းလို့နော်ကတ္တမသမာဓိဘာဝနာတိအရေးရှိမှဓမ္မဒေနာကတ္တမအဘယ်တရားဒီကသမာဓိသမာဓိနိဗ္ဗာန်တိကတ္တမေဓမ္မအဘယ်တရားတို့ဒီသမာဓိနိမိတ်သမာဓိအကြောင်းတရားတို့ကဏီကတ္တမေဓမ္မအဘယ်တရားတို့ဒီကသမာဓိပရိခါရသမာဓိအခြံရန်တို့ကဏီကတ္တမအဘယ်မိသားတရားဒီသမာဓိဘာဝနာသမာဓိကိုဖြစ်စေခြင်းဖြစ်စေခြင်းပါဏီဒီဒီဤသောမေမြန်ဆောင်ထားလက်လေပြီသူမေခွန်းကနော်မမတိဆိုတာကဘာလဲတန်ကမေခွန်းတစ်ခုမမတိဖြစ်ကြောင်းတရားတွေကဘာလဲနံပါတ်1မေခွန်းနံပါတ်3မေခွန်းကသမာဓိရဲ့အချမ်းငံတရားတွေကဘာလဲနံပါတ်4ကတော့မမတိကိုဖြစ်စေတတ်တဲ့သမာဓိဘာဝနာဆိုတာကဘာလဲဒီမေခွန်း4ခုမေးတယ်ဒီကကြီးတွေဒီကဒကမကြီးတွေကိုအဲ့ဒီလိုခဏခဏမေးဖို့กวาดกวาดเนาะဒီကကြီးဒီဘုရားဘာသာပြည့်ပြီးတော့เนาะကိုအင်းရှင်မကဒီမေခွန်မျိုးလေးတွေမြေပြည့်ဘုရားတွေဆိုရင်တော့အမှန်တန်ဂုံယူဖို့သိတောင်းတယ်เนาะဒါသမာဓိပိုင်းကြီးကိုသူကွက်ပြီးမင်းနေเนาะကဲသူကဘယ်ပြန်ဘယ်လိုပြန်ဖြစ်လဲညာကအဟုသောဝိသကံစိတ္တတဣကကတအယံသမာဓိသတ္တရသမာသတ္တရတတိပဌာနာသမာဓိနိမိတ်တာသတ္တရသမာပရဏသမာဓိပရိခါရာယံတိတံယဝတမနာအာနိဝနာဘာဝနာပုရိသမအယံဣဒ္ဓသမာဓိဘာဝနာတိသူရဲ့အခြေလေးကြတော့လည်းလေးရနော်လူရှင်းသွားတာလားဟာလေသောသောဝိသကတေကဝိသကစိတ္တသာရှိယံခောဤကကတအခြင်းတခုတိသောအာယုဟုသောအခုရှိသည်အဖြစ်ဒီဝါအာယုတခုတိဘောသောသိကြလောနေခြင်းဒီအဖြစ်ရှိအယံဤအာယုတခုတိဟုသောအာတခုတိသောအာယံဟုသောအခုရှိသည်အဖြစ်ဒီဝါအာယံတခုတိဘောသောသိကြလောနေခြင်းဒီသမာဓိသမာဓိမိဤမိမိသတ်မှတ်ထားတဲ့အာယံတခုပေါ့ဒီအာယံတခုကလည်းတခြားအာယံဘောကိုသိကြရောမူမရှိဘူးအာယံတခုတည်းဘောမှန်တယ်ကြရောတဲ့တခုတည်းတော့အာယံလို့ခေါ်ဆိုအပ်တဲ့အဖို့အစီတွေပဲရှိအာယံတခုကောနဲ့သိကြမြင်ပြီးကတည်းအာနာပါနဆိုရင်အာနာပါနအာယံဘောဓာလိပါဆိုရင်ဓာလိပါအာယံအဲ့ဒီအာယံကလွဲပြီးတခြားအာယံဘောနဲ့သိကြရောမူမရှိဘူးနော်အဲ့ဒီသိကြရအောင်မရှိပဲနဲ့အာယံတခုတည်းပေါ်နဲ့သိကြရအောင်လေအာယံတခုတည်းဆိုခေါ်သူအပ်တဲ့အဖို့အစုရှိနေတဲ့တရားကိုမမာတိလို့ခေါ်တယ်နော်သတ္တရောတတိပဌာနာသမာဓိနမိတ်တာသတ္တရောတတိပဌာနာတတိပဌာနာလေးပါးတို့ဒီကသမာဓိနမိတ်တာသမာဓိဖြေကြောင်းတရားတို့ဘာပဲဒီသမာဓိအကြောင်းတရားမမာတိရှိချင်လို့ရှိရင်ဘာလုပ်ရမလဲတတိပဌာနာတရားလေးပါးခေါ်ရယောဂနေတော့ဒီငါးကြားနိုင်မယ်ဆိုလို့ရှိရင်တော့တတိပဋ္ဌာန်ပြင့်ခြင်းကိုသတိရကျရှင်းနေတဲ့ပုဂ္ဂိုလ်ဒီဘက်ကတော့ဝန်တန်ကြရတော့ဖြစ်တယ်နော်ဒါပေမဲ့အများစုနားလည်တဲ့တတိပဋ္ဌာန်နဲ့တော့တူသလားမတူဘူး ဒီတော့ဒီပရိပဒံကိုဦးဇင်းဒီတုတ်တံပြီးရင်တော့ဆက်ဟောဖို့အကြီးပဲထားပါတယ်နော်ဒီတော့ဒီတိပ္ပံပိုင်းထဲမှာကောင်းသောပပ္ပတစ်ခုကိုကာယ ानु ဘာဒနာတိပ္ပံဆိုကြတယ်အဲဒီမှာကောင်းသောပပ္ပတိအာနာပါနပပ္ပဖြစ်အာနာပါနပပ္ပဖြစ်မြတ်စွာဘုရားကအာနာပါနဓမ္မထံသို့သုဒ္ဓကံသမာဓိဆိုင်အောင်သမာဓိသုရမုံဤတိကိုပထမဟောဟောပြီးတဲ့အချိန်ကကြတော့မှသောသမာဓိကိုအခြေခံ၍ယုံနာဓမ္မသင်္ခါရတရားတွေကိုသိကြည့်ပြီးအကြောင်းတရားရှာဖွေလေးအကြောင်းတရားတွေတော့ကထိုယုံနာတွေကိုလက္ခဏာဤသုံးတန်တည်ပြီးရှုပါသုံးတဲ့အပိုင်းကိုအာနာပါနပပ္ပဘိုင်းမှာဆရာအရဟံတို့ကဟောထားပါတယ်နော်ဟောထားတဲ့အတွက်ကြောင့်သမာဓိဖြစ်ခြင်းလို့ရှိရင်ကာယ ानु ဘာဒနာတိပ္ပံထဲမှာအကျုံးဝင်နေတဲ့သမာဓိဘိုင်းကမ္မထာနေရှိဒုက္ကမထာနေဖြစ်သမာဓိထူထောင်ရမယ်လို့ဒီလိုဆိုလိုပါတယ်သို့တော့အရေးပြရင်အကောင်းခြင်းဆိုသလိုပေါ့နော်ဘုရားရှင်ဒီမဟာတိပ္ပံသုတ္တမဉာဏ်ရသည့်တိုင်အောင်သမာဓိထူထောင်ဖို့စနစ်နဲ့ဖတ်တယ်လို့အာနာပါနကမ္မထာတတိကုလမနမိကာရလို့ခေါ်ဆိုအပ်တဲ့32ခုထာနာတွေကိုယဉ်ရှာစက်တို့ပဲပရိကုလအနေနဲ့နှလုံးသွင်းခြင်းပရိကုလကမ္မထဒီနှစ်ခုကဇန်သမာဓိစိတ်တည်တဲ့အောင်ပေါင်းအထုပ်ကိုနေကိုခေါ်ထားပါသည်နဝတိပါတိကဘဂဝဆိုင်ကတော့ရှင်းရှင်းအတဂရံဆရာတော်တို့ရဲ့အယူဆအရဆိုရင်တော့သူလည်းပရမဇန်သမာဓိစိတ်အောင်ပေါင်းရင်ပေါင်းအထုပ်လို့ရတဲ့အတုပကမ္မထတစ်ခုဖြစ်မဟာတိပါမထေရဲ့အယူဆအရပြောရင်တော့အာဒီနဝနုဘဒနာလို့ခေါ်ဆိုအပ်တဲ့မိမိခန္ဓာအိန္ဒြေဘခန္ဓာအိန္ဒြေရဲ့အတုကလို့ခေါ်ဆိုအပ်တဲ့အပြစ်အနာစာတွေကိုမြင်အောင်ရှုပွားသုံးသပ်ဖို့ရန်အတွက်ရည်ရွယ်ပြီးဖျားဟောတယ်လို့ဒီလိုတတ်မှတ်ချက်ရှိနော်။ဒါကြောင့်ဒီကာယ ानु ဘဒနာတတိပဒခေါ်တဲ့ပြည့်စုံနေဆိုဘုရားရှင်ဒီတော့မမထပြည့်စုံနေလို့ကအဖြစ်ပြီးဟောမထားဘူးကဟောထားတယ်။ဟောထားတဲ့အတွက်သောတမထပြည့်စုံနေကိုပြည့်တဲ့ပုဂ္ဂိုလ်အဖို့သမာဓိတော့ဖြစ်သည်နာမသမာဓိဒီလောက်နဲ့လုံလောက်သလားဆိုတော့မဟုတ်သေးဘူးဒီသမာဓိကိုရှင်းဆန်းရဲ့ရုပ်ဒီနာနေသိသိတယ်အဲ့ဒီအချိန်ကမှလည်းသမာဓိမရှိဘူးလားရှိအကြောင်းတရားအကျိုးတရားဒီကိုသိသိတယ်အဲ့ဒီအချိန်ကမှလည်းသမာဓိမရှိဘူးလားရှိသမာဓိမရှိရင်မသိနိုင်အကြောင်းတရားဒီကတရားနာနေကအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်သင်ပြီးတော့ဝိပဿနာရှိအဲ့ဒီဘက်မှလည်းသမာဓိမရှိဘူးလားရှိဒါပြင်းနဲ့သူ့အခြင်းနဲ့သူ့သမာဓိနော်ဒါကြောင့်သူကတဏိဝေဒံ၄ပါးဒီသမာဓိဖြစ်ဖို့ရန်အကြောင်းဒီတော့ကာယလို့ခေါ်တဲ့ယုံပြားဝေဒနာစိတ်ဓမ္မလို့ခေါ်ဆိုအပ်တဲ့နံတရားဒီယုံပြားနံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ပြီးရှုနေတာဒီတတိပဒံကိုပေါ်နေတာမဟုတ်ဘူးလားဟုတ်တယ်ဒါမင်းအာနာပါနစရတဲ့ထိုးထိုးသမထံလေးဒီသမာဓိထူထောင်နေတာလည်းတတိပဒံပေါ်တာမဟုတ်ဘူးလားဟုတ်အဲ့ဒီတတိပဒံတရားဒီသမာဓိဖြစ်ကြောင်းတရားဖြစ်ပါれဒီလိုပြန်ပြီးတော့ဖြစ်အဲ့အဖြေကသမထပိုင်းဝိပဿနာပိုင်းနှစ်ပိုင်းလုံးကိုဖြုံကုန်ပြီးဖြေထားတဲ့အဖြေပဲသမထသမာဓိသက်သက်ကိုလည်းပြောနေသည်မဟုတ်ဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့သမာဓိကိုပါထည့်သွင်းပြီးပြောနေတယ်လို့ဒီလိုသဘောပေါက်နော်ဒါနောက်တစ်ခုသတ္တရောသမာပဌာနာသမာဓိပရိက္ခာရာသတ္တရောသမာပဌာနာနမဗဒံတရား၄ပါးတို့ဤကသမာဓိပရိက္ခာရသမာဓိရဲ့အခြံရန်တို့ပါပေသည်နမဗဒံတရား၄ပါးကသမာဓိရဲ့အခြံရန်ဖြစ်တယ်သမာဓိရဲ့အခြံရန်ဖြစ်တယ်ဆိုတာကဘာပြောလဲလို့ဒီလိုတော့မေးပြရှိနော်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အထက်ကကအရှင်းထားတယ်ယန္တဝိသေသနိသတ္တရတတိပဌာနာမေကခဏိသတိတိသတုကိစ္စသာတနာဝတိနာဥပ္ပနာတတိမာသမာဓိကပိစ္ဆေခေနနိမိတံသတ္တရသမဗရဏသတုကိစ္စသာတနာဝတိနေဝဥပ္ပနာဝရိယတံပရိဝါရခေနပရိခါရောဟောတိဒီနေရာမှာမေးရတဲ့ရည်ရွယ်ချက်ကတော့ဖြေတဲ့ပုဂ္ဂိုလ်မေးတဲ့ပုဂ္ဂိုလ်ရဲ့ဥဒိချက်ကလောကီသမာဓိပိုင်းကိုရည်ရွယ်သည်မဟုတ်ဘူးနဘုဒ္ဓံမနဲ့ရှင်နေတဲ့သမာဓိကိုရည်ရွယ်ပြီးမေးမေးတဲ့ပုဂ္ဂိုလ်ကလည်းဒီလိုရည်ရွယ်ချက်နဲ့မေးတော့ဖြေတဲ့ပုဂ္ဂိုလ်ကလည်းအရိယမတရားနဲ့ရှင်တွဲနေတဲ့သမာဓိကိုပဋ္ဌာန်းထားပြီးဖြေနေဝရိယမှလည်းဒီတိုင်းပဲအရိယမနဲ့ရှင်တွဲနေတဲ့ဝရိယကိုပဋ္ဌာန်းထားပြီးတော့မေးနေတယ်မေးတဲ့အတွက်လည်းဒီဝရိယကိုအရိယမနဲ့ရှင်တွဲနေတဲ့ဝရိယကိုပဋ္ဌာန်းထားပြီးတော့ဒီဒီမကပြန်ဖြေတယ်သမဂရနော်သမဂရကအချမ်းရအဲ့တော့အဲ့ဒီမှာ
အရိယာမေတ္တရားနဲ့ကျင့်ကြွနေတဲ့တတိပဌံတရား၄ပါးဆိုတာကတော့မဂ္ဂကံကျင့်သူကိစ္စတာဒနာဝတ္တနာဥပ္ပန္နတတိအရိယာမေတ္တရားဆိုက်သွားတဲ့အချိန်ကမှသတ္တကိစ္စတာဒနာဝတ္တနာဥပ္ပန္နတတိ၄ပါးသောကိစ္စကိုပြီးပြီးကြည့်အစွန်ဖြင့်ဖြစ်ပေါ်လာတဲ့တတိကိုဆိုလိုတယ်ရောရောတတိပဌံမဟုတ်တော့ဘူးလောကုတ္တရာမဂ္ဂနဲ့ရှင်နေတဲ့တတိသောတတိကလည်းကိစ္စ၄ပါးကိုစီးစီးအောင်ဆောင်ရွက်နိုင်တဲ့စွမ်းအားရှိတဲ့တတိကိစ္စ၄ပါးဒုက္ခသစ္စာကိုပိဋကတိချင်းဆိုတဲ့လုံငန်းကိစ္စသမုဒယသစ္စာကိုပြဆုံးခြင်းဆိုတဲ့လုံငန်းကိစ္စနိရောဓသစ္စာကိုမျက်မှောက်ပြုခြင်းဆိုတဲ့လုံငန်းကိစ္စမေတ္တာသစ္စာကိုဖြည့်စေခြင်းသို့မဟုတ်ပွားများခြင်းဆိုတဲ့လုံငန်းကိစ္စအဲ့ဒီကိစ္စ၄ပါးကိုတပါးကြီးရွတ်ဆောင်ပိတ်နိုင်တဲ့စွမ်းအားရှိနေတဲ့တတိကိုပြောနေတာတဲ့နော်တဏှိအားဖြင့်ပြောရင်တော့ဦးဇင်းတို့အရိယာမေတ္တရားသည်အသင်္ကတတ္တအနိစ္စနိဗ္ဗာန်ကိုလှမ်းပြီးတော့သစ္စိကန္တဘကိစ္စအားဖြင့်မြတ်ဖို့ပြုအရိယာမြတ်မှောက်ပြလိုက်တဲ့အချိန်ခါမှာသောအရိယာမေတ္တရားကသစ္စာ၄ပါးကိုမသိအောင်ဖုံးထားတဲ့မောဟကိုအကျဉ်းမဲ့ပယ်ထားလိုက်။အကျဉ်းမဲ့ပယ်ထားလိုက်တဲ့အတွက်သစ္စာ၄ပါးသိခြင်းကိစ္စနဲ့ကြီးစည်းပြည့်စုံသွားတယ်။နောက်တစ်ချိန်သောအရိယာတရောကောင်းကဘယ်ခါမှဆိုဒီသစ္စာ၄ပါးကိုပြန်ကြည့်လိုက်။ကောင်းငင်မှာမိုးတိမ်တိုက်တိုက်ကျင်းစင်နေတဲ့လက်ပညာအခါဆိုကြတယ်နံကောင်ရအခါမှာဒီလကိုလှမ်းပြီးကြီးလိုက်လို့ရှိရင်မျက်စိအမြင်ရှိတဲ့ယောက်ျားကအချိန်မြင့်ကြည့်လို့ရနိုင်သလိုအလားတူပဲဒီအရိယသူတော်ကောင်းကဒီသစ္စာလေးပါးကိုလှမ်းမြောက်ပြီးကြီးလိုက်ရင်အချိန်မြင့်ကြည့်လို့ရသစ္စာလေးပါးသိခြင်းကိစ္စဒိဋ္ဌိအပြင်ကြီးစီသွားကိစ္စဒိဋ္ဌိအပြင်သစ္စာလေးပါးသိခြင်းကိစ္စကြီးစီသွားတဲ့အတွက်ဒီတိပ္ပဒံ၄ပါးဟာသစ္စာ၄ပါးရဲ့အကျုံးဝင်တယ်။တိပ္ပဒံ၄ပါးတတိယတရားအာယုံဖြစ်တဲ့ကာယဝေဒနာစိတ်ဓမ္မတွေကဒုက္ခသစ္စာဆင်းရဲဝင်တယ်နော်။ဒီကာယဝေဒနာစိတ်ဓမ္မတို့ရဲ့အကျုံးရင်သမုဒယသစ္စာတရားတွေကသမုဒယသစ္စာထဲမှာအကျုံးဝင်တယ်။တန်ကျိုးဆက်သစ္စာနုပ္ပါဒ်သွန်တရားတွေပဲနော်။ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတို့ရဲ့ခြုံငြိယဖြစ်တဲ့အတ္တကရတ္တအနိစ္စနိဗ္ဗာန်ကတော့နိရောဓသစ္စာသောနိရောဓသစ္စာကိုတည့်ညင်မောက်ပြုနေတဲ့အရိယာမတရားနေသင်ပြောနေတဲ့မဂ်ရှင်တရားကို၈ပါးကလည်းကသစ္စာ။ပေါင်းလိုက်တော့သစ္စာ၄ပါး။အဲဒီသစ္စာ၄ပါးရဲ့မှဒီကုတတိပဋ္ဌာန်လို့ခေါ်ဆိုအပ်တယ်နော်။လောကုတ္တရာတတိပဋ္ဌာန်တတိယတရားအာယုံတတိပဋ္ဌာန်၄ပါးနဲ့ပါမနေဘူးလား။ပါနေတယ်။အဲဒီတော့အဲဒီတတိယအာယုံဖြစ်တဲ့တတိပဋ္ဌာန်တရား၄ပါးကိုပွားများနေတဲ့တတိကိုပဲဒီနေရာမှာသမ္မာတတိဆိုပြီးတော့ဒီလိုသုံးတာနော်အဲ့ဒီသမ္မာတတိကဘာဖြစ်လဲတဏ္ဍဝိသေသနေသတ္တရတတိပဋ္ဌာန်မကံကျင်နေသုတိကိစ္စတတ္တနဝတိနာဥပ္ပန္နတတိသာသမ္မာတိတသိစေထေနအနိမိတ်တံအဲ့ဒီသမ္မာတတိကသမာဓိရဲ့အကြောင်းရင်းအနဲ့သဘောရှိအကြောင်းတရားဖြစ်အကြောင်းတရားဖြစ်နေတဲ့အတွက်ကြောင့်ပမာဏိဖြစ်ကြောင်းတရားလို့ဒီလိုခေါ်တယ်ဒီတော့ဒီကကြီးတွေနည်းနည်းလေးပြန်စဉ်းစားကြည့်ပေါ့ကာယဝေဒနာသိတ္တဓမ္မလို့ခေါ်ဆိုအပ်တဲ့ဒီအာယုန်ဒီအပေါ်၌နော်ဉာဏ်ဝဇ္ဇသိတ္တကပ်ပြီးတော့သုံးသပ်မှုမရှိရင်ဉာဏ်ဝဇ္ဇကပ်ပြီးဒီနေတဲ့ပမာဏိဆိုတာလည်းဖြစ်နိုင်လားမဖြစ်ဘူးမတိမရှိရင်တမာတိဖြစ်လို့မရဘူး။ဒါကြောင့်ကာယဝရဏစိတ်ကြဓမ္မလို့ခေါ်ဆိုအပ်တဲ့တတိယတရားအာယုန်၄မျိုးတို့အပေါ်နဲ့ဒီဘာများစွာတက္ကတ္တကရှုပွားသုံးသပ်နေတဲ့ဒီတတိကိုအခြေခံပြီးတော့မှအရိယာမင်းနဲ့ရှင်နဲ့တမာတိပေါ်လာရတယ်။ဒါကိုခဏခဏပြောနေကြစကလုံးနဲ့ပြန်ပြီးတော့ပြောရင်တော့ဒါတဲ့။ဘုဗေခာသူတိမဓမ္မသီတိညာဏပိဋ္ဌာနိဗ္ဗာန်ဉာဏ်ဟော။သူဒီမှာခြေတာသူဒီမှာဓမ္မတိတိညာဏသင်္ခါရတရားတို့ယင်းအိစ္ဆဒုက္ခအနတ္တအခြေခံတဲ့ကောင်းစွာတည်နေတဲ့ဓမ္မတိတိအမြင်ရတဲ့ဥပဒနာဉာဏ်ဒီကပုဂ္ဂိုလ်ရှိတဲ့ဖြစ်ဤ နိဗ္ဗာန်နိနိဗ္ဗာန်တရားတော်များနဲ့ဉာဏ်နဲ့အာယုဒ္ဓသောအဖြစ်သိနေတဲ့မဉ္ဇဏိကသစ္စာတော့ကလည်းသိ။ဒီတော့ကာယဝေဒနာစိတ်ဓမ္မအမြင်ရတဲ့ယုတ်တရားနံတရားခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတို့ရဲ့အကြောင်းရင်းဖြစ်တဲ့အကြောင်းကျိုးဆက်ပရိစ္ဆေသမုပ္ပါဒ်ကိုခေါ်ဆိုအပ်တဲ့သမုဒိယသစ္စာတရားဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကိုသင်္ခါရသို့သင်္ခါရတရားတို့ရဲ့အနိစ္စအခြင်းရာဒုက္ခအခြင်းရာသူတော်ဒီနေတဲ့ဝိပဿနာဉာဏ်ကသိတာဖြစ်နိဗ္ဗာန်ကိုအာရုံယူပြီးဖြစ်ပေါ်လာတဲ့အရိယမတရားကနောက်ကဖြစ်ဒီတော့အရိယမတရားကနောက်ကလာဖြစ်တော့ဒီအရိယမတရားမှာသမ္မာသမာဓိလို့ခေါ်ဆိုအပ်တဲ့သမာဓိတစ်မျိုးပါနေတယ်မဲ့တစ်ခုနဲ့မဲ့စိတ်တစ်ခုနဲ့ဖြစ်တာမဟုတ်ဘူးသစ္စာလေးနေတဲ့မှာခန္ဓာက38လုံးပဲဆိုကြပါစို့နော်30ဟိုဒုတိယဇန်စတည်းဝိပဿနာရှုခွားသုံးသပ်ပြီးတော့မက်ဆေ့ချ်သွားခဲ့ရင်တော့သမ္မာသင်္ကပ္ပမက်ဆေ့ချ်တစ်ခုရောက်မယ်ပေါ့နော်ဝိဇဝိဇရာစတည်းရောက်ပြီရောက်အဲဒီတော့အဲဒီ38လုံးသောသိစရိတိတွေမှာပါနေတဲ့ဒီသမ္မာသမာဓိရဲ့အကြောင်းရင်းဟာဘာလဲလို့မေးလိုက်ရင်ဓဏိပဋ္ဌာန်တရား၄ပါးကိုဖော်ပြတယ်ဒါဒီကအကြောင်းရင်းပဲလို့ဒီလိုပြန်ပြောတာခြေရတဲ့အခါကျတော့ခုနကတတိယဒီယအာယံကကာယဝေဒနာစိတ်ဓမ္မဒါကောဝေဒနာစိတ်ဓမ္မတွေကအနန္တရာကာယကအလုံးတရားလုံးတာနှစ်ပါးအကြောင်းတရားရှာဖွေလိုက်တော့အကြောင်းတရားနဲ့ကွာဒီယောတရားနန္တရားဒီသင်္ခါရအဲ့ဒီသင်္ခါရအမြင်ရတဲ့ဒီယုတ်ဒီနန္ဒီရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာနဲ့ကောင်းစွာတည်နေတဲ့ဉာဏ်ကဝိပဿနာဉာဏ်သို့ဝိပဿနာဉာဏ်နဲ့ရှင်သွဲ့ပြီးတော့စိတ်ကခဏတစ်ခုအစွန်းမှာဖြစ်နေတဲ့တတိကခုပြောနေတဲ့နာမတတိပဲအဲ့ဒီတတိအကြောင်းမခံခဲ့ရင်ဒီသမာဓိအရိယာမင်းနဲ့ရှင်နေတဲ့ဒီသမာဓိဘယ်လိုမှမဖြစ်နိုင်ဘူး။ဒါကြောင့်တတိပဋ္ဌာန်တရား၄ပါးကိုပေါ်ပြနေတဲ့တတိရှိဖို့လိုတယ်ဆိုတော့ဒါကဝိပဿနာပဲဝိပဿနာပိုင်းမှာဒီတတိလိုအပ်တယ်လို့အရိယာမင်း